Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇူလိုင်လ6ရက်တောက်ကြနေ့ညဖက်9:00နာရီ10:00တိအစီအစဉ်တွေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်။ကျွန်တော်နိုင်လာပါအခုညပိုင်းအစီအစဉ်တွေတာဝန်ယူသက်ဆက်တော်မှာပါ
။မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်မလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်အကောက်ခွန်တွေတိုးမြင့်လိုက်တာကိုတုံ့ပြန်တဲ့အနေနဲ့တရုတ်တို့ကလည်းအမေရိကန်သွင်းကုန်တွေအပေါ်အခွန်တွန်းမြင့်ကောက်ခံမယ်လို့ပြောပါတယ်။မြောက်ကိုရီးယားနျူကလ িয়ার ရေးဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဟာပြုံရမ်းမှရောက်နေပါတယ်။အာရှဖွံ့ဖြိုးရေးဘဏ်ကဘင်္ဂလားဒေ့ရှ်ကိုဒေါ်လာတန်100ကူညီထောက်ပံ့မယ်လို့ပြောပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမခင်ဖြူထွင်းနဲ့အတူတင်ပြပေးတော့မှာပါခင်ဗျာ
။ကောင်းပါပြီရှင်။ထိုင်းနိုင်ငံမြောက်ပိုင်းထမ်လွန်ကူတဲ့ပိတ်မိနေတဲ့ကြောင်သာဘောလုံးအသင်းနဲ့နေပြတို့ကိုကယ်ဆယ်ရေးအတွက်ထိုင်းအစိုးရကနီလန်ပေါင်းစုံတုံးပြီးတော့အပူတပြင်းစ조사နေတဲ့သတင်းမှာတော့
I heard the parents of the kids, the mothers crying on the TV and know that they lost their kids.
စေတနာဝန်ထမ်းကယ်ဆယ်ရေးသမားရာဖာရက်အရူရှ်ပြောသွားတာပါ။နောက်ပိုင်းမှာအပြည့်စုံကြားမှာပါ။ဒါအပြင်ထိုင်းနိုင်ငံကူတဲ့ပိတ်မိနေတဲ့ကလေးတွေကယ်ဆယ်ရေးလုပ်ရင်းထိုင်းရတဲ့အရာရှိဟောင်းတူတေဆုံသွားတဲ့တဲ့ရင်စစ်ပွဲထံရောတဘောဝဘေးအနေနဲ့မှခန်းစားနေကြတဲ့ကချင်ဒေသကနေအတွက်အစိုးရကပေးတဲ့အထောက်အကူတွေလုံလောက်မှုမရှိတဲ့အကြောင်းနဲ့နိုင်ငံကူလက်မှတ်နဲ့ပြည်ဝင်ခွင့်တစ်စိမ့်တုံးအတုတွေကန်ဆောင်ထားတဲ့ဆိုတော့မြန်မာနိုင်ငံသားတချို့ထိုင်းမှာဖမ်းခံရတဲ့တဲ့ရင်တွေကိုနောက်ပိုင်းမှာကြားဖို့ရှိပါတယ်။ဒုတိယပိုင်းနာရွယ်မှာတော့ပတ်စင်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။ခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တဲ့ရင်တွေကိုကိုဇော်ဝင်းလိုင်နဲ့မခင်ဖြူတွေတို့ကပြောပြပေးကြပါအောင်ရှင်။
ကျောင်းနိုင်ငံကတွင်းကုန်တွေပေါ်အမေရိကန်ပြည်ထောင်စုကဒေါ်လာဘီလီယံနဲ့ချီပြီးအခွန်တိုးမြင့်ကောက်ခံဖို့ဆုံးဖြတ်လိုက်တဲ့အတွက်ကျောင်းနိုင်ငံအနေနဲ့လည်းတံပြန်ကောက်ခံမှုတွေမဖြစ်မနေလှုပ်ဆောင်ရမယ့်အခြေစိုက်ရောက်ခဲ့ကြောင်းတရုတ်အစိုးရကဒီကနေ့ပြောကြားလိုက်ပါတယ်။တရုတ်ကွန်ပစ္စည်းပေါင်း800ကျော်ကိုအခွန်25ရာခိုင်နှုန်းတိုးမြင့်ကောက်ခံဖို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်ခဲ့တာပါ။အဲဒီအခွန်တိုးမြင့်ကောက်ခံမှုဟာတောက်ကြနေမှာစတင်အသက်ဝင်တာပါ။အခုလိုအခွန်တိုးမြင့်ကောက်ခံမှုဟာတရုတ်နိုင်ငံအတွင်းကစားသုံးသူတွေရဲ့သဘောထားတွေကိုလည်းစတင်ပြောင်းလဲသွားစေနေပြီဖြစ်ပါတယ်။စားသုံးသူတချို့ကတရုတ်နိုင်ငံထုတ်ကွန်ပစ္စည်းတွေဟာအရေးအသွေးကောက်မှုပြီးဖြစ်တဲ့အတွက်ပြည်တွင်းပစ်ကိုပဲအားပေးမယ်လို့ပြောသူရှိသလိုတချို့ကလည်းအခွန်တိုးကောက်တာကြောင့်ဈေးတွေကြီးကုန်ရင်မဝယ်တော့ဘူးလို့ပြောတဲ့သူလည်းရှိပါတယ်။အမေရိကန်ရဲ့လှုပ်ဆောင်မှုအပေါ်တံပြန်လှုပ်ဆောင်သွားမယ်အကြောင်းတရုတ်ကုန်သွယ်ရေးဝန်ကြီးဌာနကအစောပိုင်းမှာပြောကြားထားပြီးဖြစ်ပါတယ်။ဒါပေမဲ့တရုတ်တို့ရဲ့တံပြန်လှုပ်ဆောင်မှုဟာဘယ်လိုပုံစံမျိုးဖြစ်မယ်ဆိုတာတောက်ကြနေအစောပိုင်းအထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။
အမေရိကန်နိုင်ငံသားယူကြီးမိုက်ပွန်ပေးယူဟာမြောက်ကိုရီးယားနျူကလ িয়ার လက်နက်အစီအစဉ်အဆုံးသတ်ရေးဆွေးနွေးဖို့အတွက်မြောက်ကိုရီးယားနိုင်ငံကို၂ရက်ကြာခရီးရောက်ရှိနေပါတယ်။မြောက်ကိုရီးယားကောင်စာကင်ဂျုံအွန်းဟာသူ့ရဲ့နျူကလ িয়ার အစီအစဉ်တွေအတွက်အခြေခံအဆောက်အအုံတည်ဆောက်မှုတွေဆက်လုပ်နေရဆိုတဲ့အမေရိကန်ထောက်လှမ်းရေးသတင်းတွေထွက်ပေါ်လာနေချိန်မှာပဲဝန်ကြီးပွန်ပေးယူမြောက်ကိုရီးယားကိုရောက်ရှိနေတာပါ။မြောက်ကိုရီးယားကျွမ်းဆွယ်နျူကလ িয়ার ကင်းစင်ရေးအတွက်ပြီးခဲ့တဲ့လကစင်ကာပူနိုင်ငံမှာကျင်းပတဲ့ထိပ်သီးဆွေးနွေးပွဲမှာကင်ဂျုံအွန်းကတိပေးခဲ့သလိုလက်တွေ့ဆောင်ရွက်တာတွေရှိမှရှိစောင့်ကြည့်နေလာဖို့တမနာထရမ့်ကဝန်ကြီးပွန်ပေယိုကိုတာဝန်ပေးထားတာပါခီးစဉ်ပထမနေ့ဖြစ်တဲ့ဒီနေ့တောက်ကြနေ့မှာမြောက်ကိုရီးယားအနာရပါတီအကြီးအကဲရရှိလဲဖြစ်ထောက်လှမ်းရေးအကြီးအကဲဟောင်းလဲဖြစ်တဲ့ကင်မြုံချွန်နဲ့ဝန်ကြီးပွန်ပေယိုတွေ့ဆုံပါတယ်ခေါင်းဆောင်ကင်ဂျုံအွန်းနဲ့ဝန်ကြီးပွန်ပေယိုတွေ့ကြမလားဆိုတဲ့သတင်းတောက်တွေရဲ့အမေကတော့မသေချာတဲ့အကြောင်းပြန်ပြောခဲ့ကြတာပါစင်ကာပူထိပ်သီးဆွေးနွေးပွဲမှာကင်ဂျုံအွန်းကကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার အပြည့်အဝကင်းစင်စေရမယ်ဆိုပြီးကတိပြုပြောခဲ့ပေမဲ့လည်းဘယ်လိုပုံစံနဲ့ဘယ်အချိန်မှာအဲ့ဒါလိုဖြစ်ရမယ်ဆိုတဲ့အသေးစိတ်ကိုတော့မပြောခဲ့ပါဘူးရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရှေ့သတင်းပတ်ထဲဗြိတိန်ကိုလာရောက်တဲ့အချိန်အတွင်းအဝါရောင်ကလေးသေးကံပေါင်းပြီးဝတ်ထားပြီးစိတ်ဆိုးဒေါသထွက်နေတဲ့ကလေးဆိုးကြီးပုံစံလှုပ်ထားတဲ့ထရမ့်လေဘူပေါင်းရုပ်ကြီးကိုကန့်ကွက်ဆန္ဒပြသူတွေကလေထဲမှာလွင့်ထွားကွင်ပြုတ်ဖို့တောင်းဆိုတာကိုလန်ဒန်မြို့တော်ကိုစာတိခန်ကခွင့်ပြုလိုက်ပါတယ်။6မီတာရှည်တဲ့အဲ့ဒီလေဘူပေါင်းရုပ်ကြီးကိုတော့ထရမ့်ကိုဆန္ဒပြသူတွေကစုဝေးကြမဲ့လာမဲ့တောက်ကြနေမနေ့ပိုင်းကျရင်လွတ်တော်အဆောက်အဦထက်မှာနှစ်နာရီကြာလွှင့်ထားမှာဖြစ်ပါတယ်ဒီလိုဆန္ဒပြဖို့စီစဉ်ခဲ့ကြတဲ့တက်ကြွလှုပ်ရှားသူတွေကဒီကလေးပုံစံထရမ့်လေဘူပေါင်းရုပ်ကြီးကိုဖန်တီးဖို့အမေရိကန်ဒေါ်လာ1000အွန်လိုင်းပေါ်မှာရန်ပုံငွေစုဆောင်းကောက်ခံခဲ့ကြတာပါအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သုံးရက်ကြာဗြိတိန်ခီးစဉ်အတွင်းမှာတော့ဗြိတိန်ပြည်မကြီးအဲလိဇဘက်နဲ့ဝန်ကြီးချုပ်ထရီဇာမေတို့နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်
ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝက်ရှရီဖ်ကိုအကျင့်ပြတ်ချစားမှုတိုက်ဖြတ်ရေးတရားရုံးကဒီနေ့ထောင်နှံ10ရက်ပြည်တန်ချမှတ်ပြီးတော့ပြည်ပနိုင်ငံတွေမှာသူနဲ့သူ့သားသမီးတွေရဲ့ပိုင်ဆိုင်မှုတွေနဲ့ပတ်သက်ပြီးတော့လည်းတေချာကြနာစွာဖြေရှင်းချက်မပေးနိုင်တဲ့အတွက်အမေရိကန်ဒေါ်လာ10သန်းခွဲကိုပါပူးတဲ့ပြည်တန်ချမှတ်လိုက်ပါတယ်။ဝန်ကြီးချုပ်ဟောင်းရဲ့နိုင်ငံရေးအရေးအယားကိုဆက်ခံတဲ့သမီးဖြစ်သူမာယာနဝက်စ်ကိုလည်းထောင်နှံ9ရက်ပြည်တန်ချလိုက်ပါတယ်။တားပြင်မိသားစုအတွင်းသူမရဲ့ပိုင်ဆိုင်မှုတွေအတွက်ဒံငွေဒေါ်လာ2သန်းခွဲချမှတ်လိုက်ပါတယ်။နဝက်ရှရီဖ်ရဲ့ပိုင်ဆိုင်မှုတွေကိုလည်းပါကစ္စတန်အစိုးရကသိမ်းဆီးဖို့တရားရုံးကညွှန်ကြားချက်ထုတ်ပြန်ထားတဲ့အကြောင်းအစိုးရရှေ့နေဆာဒါမူဆာဖာအဘတ်စီကသတင်းတောက်တွေကိုပြောပါရယ် ဒီအမှုထဲမှာပါနေတဲ့ပိုင်ဆိုင်မှုတွေကတော့ဗြိတိန်နိုင်ငံလန်ဒန်မြို့ကလူချမ်းသာရပ်ကွက်မှာရှိတာလို့ဆိုပါတယ်Mr. Sharif ဟာကင်ဆာအတွက်ဆေးကုသမှုခံယူနေတဲ့ဇနီးဖြစ်သူကိုကြည့်ရှုဖို့တမိဖြစ်သူနဲ့အတူလက်ရှိမှာလန်ဒန်မြို့ကိုရောက်ရှိနေတာပါလက်ရှိပါကစ္စတန်မွတ်စလင်အဖွဲ့ချုပ်ပါတီ PMLN ကိုဦးဆောင်နေတဲ့ Mr. Sharif ရဲ့ညီရှဘတ်ကတော့တရားရုံးရဲ့ဆုံးဖြတ်ချက်ကိုချက်ချင်းရှုံချလိုက်ပြီးဒါဟာပါကစ္စတန်နိုင်ငံရေးမှာကန့်စိုးမိုးမောင်ကျတဲ့နေ့ဖြစ်တယ်လို့ပြောပါရရှင်
ဒီ American Tan ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဦးဝမှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျ American Tan ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်လိုအပ်တဲ့အကူအညီနဲ့အခြေခံအဆောက်အုံတွေတည်ဆောက်ဖို့ဒုက္ခသည်တွေကိုလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအာရှဖွံ့ဖြိုးရေးဘဏ် ADB ကဒေါ်လာတန်း100ကုညီထောက်ပံ့ဖို့အတည်ပြုလိုက်တဲ့အကြောင်း ADB ကဒီကနေ့ပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေကြောင့်ပြီးခဲ့တဲ့နှစ်ဩဂုတ်လကစလို့မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခသည်9သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကော့ဆစ်ဘဇားဒေသကဒုက္ခသည်စခန်းတွေထဲမှာစုပြုံရောက်ရှိနေတာကြောင့်ဒီဒုက္ခသည်စခန်းတွေကိုစီမံခန့်ခွဲရမှာဘင်္ဂလားဒေ့ရှ်အစိုးရအတွက်စိန်ခေါ်မှုတွေကြုံနေရတယ်လို့ကုလသမဂ္ဂနဲ့အကူအညီပေးရေးအဖွဲ့တွေကပြောဆိုနေကြတာပါ။အခု ADB ရဲ့ပထမအထုပ်အကူအညီတွေထဲမှာတော့ဒုက္ခသည်တွေအတွက်အခြေခံလိုအပ်တဲ့အဆောက်အုံတချို့ဆောက်လုပ်ပေးနိုင်ဖို့နဲ့စာလောင်ငတ်မှုယောဂဗျာနဲ့သဘာဝဘေးအန္တရာယ်ဓာတ်တွေကနေတတ်နိုင်သလောက်တတ်တာရစေဖို့ကူညီပေးသွားမှာဖြစ်တယ်လို့ ADB ဘဏ်ဥက္ကဋ္ဌတာကေဟီကိုနာကာဝကပြောပါတယ်ပြီးခဲ့တဲ့မေလကဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာကျင်းပတဲ့ ADB ဘဏ်ရဲ့နှစ်ပတ်လည်အစည်းအဝေးမှာဘင်္ဂလားဒေ့ရှ်နိုင်ငံက ADB ထံကနေအခုလိုအကူအညီတွေတောင်းခံခဲ့တာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်အစိုးရကိုယ်တိုင်ကလည်းလာမယ့်နှစ်ခွဲကာလအတွင်းလိုအပ်တဲ့ခန့်မှန်းခြေဒေါ်လာတန်120ပြည့်ဖို့အတွက်ဒေါ်လာတန်20စိုက်ထုတ်မှတည်သွားမှာဖြစ်ပါတယ်။ဒီထောက်ပံ့ငွေတွေကိုတော့ဒုက္ခသည်စခန်းတွေကိုဆက်သွယ်ပေးတဲ့လမ်းတွေပြုပြင်ဖောက်လုပ်ဖို့စားနပ်ရိက္ခာတူလောင်ယုံဖြန့်ဖြူးတဲ့စင်တာတွေဆေးရုံစည်းကမ်းတွေစာတင်ကျောင်းတွေနဲ့အရေးပေါ်လမ်းကြောင်းတွေပို့မှုကောင်းမွန်အောင်လုပ်သွားဖို့လိုအပ်တဲ့ဖြစ်ပါတယ်
။ထန်းငယ်မြောက်ပိုင်းကထမ်းလူဝံကူထဲမှာပိတ်မိနေတဲ့လူငယ်ဘော်လုံးသမား12ယောက်နဲ့သူတို့ရဲ့နီးပြားကိုကယ်ထုတ်ဖို့ကြိုးစားနေတဲ့ရင်ခုန်သမားတဦးလမ်းမှာအောက်ဆီဂျင်ပြတ်ပြီးသေဆုံးသွားပါတယ်။သေဆုံးသူစမန်းဖူနန်ဟာထမ်းရိုက်တဲ့အထူးတပ်ဖွဲ့ Navy Seal အဖွဲ့ဝင်ဟောင်းတယောက်ဖြစ်တယ်လို့အစိုးရအရာရှိတွေကပြောပါရယ်ကယ်ဆေးလုပ်ငန်းတွေမှာစိန်ခေါ်မှုတွေရှိနေပြီးအခုသေဆုံးသွားတဲ့ရင်ခုန်သမားဟာဆိုရင်ဂူတွင်းကိုအောက်ဆီဂျင်ဘူးတွေသွားထားပြီးတော့ပြန်အလာလမ်းမှာအောက်ဆီဂျင်ပြတ်ပြီးတော့သတိလင့်မေ့မျောသွားခဲ့တာဖြစ်တယ်လို့ထိုင်းရတဲ့အထူးတပ်ဖွဲ့ Navy Seal အကြီးအကဲကပြောပါရယ်အတူလိုက်ပါသွားတဲ့ရင်ခုန်သမားကအရင်ပေါ်ကယ်ဆေးကိရိယာတွေသုံးပြီးအသက်ကယ်ဖို့ကြိုးစားပေမဲ့လည်းပြန်ပြီးတော့သတိလည်မလာခဲ့ဘူးလို့အဲ့ဒီသူကပဲပြောပါရယ်စမန်ဖူနမ်တည်ဆုံမှုဟာကုအတွင်းကျောင်းသားလူငယ်တွေကိုကယ်ထုတ်ဖို့ကြိုးစားနေတဲ့သတင်းနှစ်ပတ်ကြာကယ်ဆေးရေးလုပ်ငန်းတွေအထွေမှာပထမဆုံးတည်ဆုံမှုလည်းဖြစ်ပါတယ်။ကုအတွင်းရှုပ်ရည်တွေကိုဖျက်ပြီးတော့ပိတ်မိတဲ့သူတွေကိုကယ်ထုတ်နိုင်ဖို့မှာထိုင်းအနာပိုင်တွေနီးလန့်ရှာကြိုးပမ်းနေကြတာပါ။မကြာခင်ရက်ပိုင်းတွေအတွင်းမိုးအကြီးကျယ်ရွာပြီးတော့ရေကြီးရေလျှံမှုတွေဖြစ်လာနိုင်တဲ့အခြေအနေကြောင့်မို့လို့ပို့ပြီးတော့ဆိုးလာနိုင်တဲ့အခြေအနေရှိနေပါတယ်ရှင်။
ထိုင်းနိုင်ငံဖုကက်ကျွန်းအနီးမှာကမ္ဘာလက်ခိသည်တွေတင်ဆောင်လာတဲ့အပျော်စီးသင်္ဘောတိတ်မောက်သွားတဲ့အတွက်အခုချိန်ထိသေဆုံးသူအနည်းဆုံး22ဦးရှိနေပြီးပျောက်ဆုံးနေဆဲဖြစ်တဲ့29ဦးကိုဆက်လက်ရှာဖွေနေပါတယ်။ရေအောက်မှာမြုပ်နေတဲ့အဲ့ဒီသင်္ဘောထဲမှာအလောင်းအတော်များများကိုတွေ့ရှိရကြောင်းထိုင်းရေတပ်ကပြောပါတယ်။အဲ့ဒီသင်္ဘောဟာခိသည်63ယောက်ဝန်ထမ်း11ယောက်နဲ့အဲ့လန်းညွန်1ယောက်စုစုပေါင်း105ယောက်ကိုတင်ဆောင်လာတာဖြစ်ပြီးတိုင်းပြည်တောင်ပိုင်းကမ်းလွန်ဒေသမှာကြာသပတေးနေ့ကလိုင်းထန်နေတဲ့အချိန်တိတ်မောက်သွားကြတာပါအနည်းဆုံးခီးသည်12ဦးကိုတော့ဆေးရုံတင်ထားရတယ်လို့ဆိုပါတယ်ပထမအချိန်လိုင်းလုံးနဲ့တိုင်းပြည်စဉ်ရေဆုပ်ထုတ်တဲ့အင်ဂျင်ဆက်တဲ့အမိုက်တွေဝင်သွားပြီးတဲ့နောက်တင်မော့ဟာပုံမှန်ဖြစ်မလာတော့တဲ့အချိန်မှာနောက်ထပ်လိုင်းလုံးတွေထပ်ခါတလဲလဲရက်ခတ်ပြီးတဲ့နောက်မှာတိတ်မောက်သွားကြတာဖြစ်ကြောင်းတင်မော့မှာလိမ်မှု Phoenix ဆုံချင်းဘုံသမ်းကပြောပါတယ်ကြာသပတေးနေ့အစောပိုင်းမှာပဲတရုတ်နဲ့ဥရောပတက်ကကမ္ဘာလက်ခီးစည်တွေတင်လာတဲ့တင်မော့နော်ဒစီတိတ်မောက်ခဲ့တာကြောင့်တင်မော့ဘော်ပါလာသူ24ဦးကိုကတင်လဲရကြောင်းလဲထိုင်းအရာရှိတွေကပြောပါတယ်
ဂျပန်နိုင်ငံတူချိုမျိုးကမြေရောက်ယထာပူတာထဲမှာ1995ခုနှစ်တုန်းကလူတို့ချို့တည်ဆုံခဲ့ရတဲ့အစိတ်တန်းငွေတို့တိုက်ခိုက်မှုကိုကျွလွန်ခဲ့တဲ့သူနောက်ကဘာပြတ်တွက်မယ်လို့ယုံကြည်တဲ့အယူသီးအဖွဲ့ရဲ့ခေါင်းဆောင်ချီဇူအိုမတ်ဆူမိုတိုကိုဂျပန်နိုင်ငံမှာကွပ်မျက်လိုက်ပြီးဖြစ်ပါတယ်။ရှိုကိုအာဆာဟာရာလို့လူသိများတဲ့မတ်ဆူမိုတိုကိုဒီနေ့တောက်ကြနေမှာပဲချိုးပေးကွပ်မျက်လိုက်တဲ့အကြောင်းဂျပန်ဆိုရာပြောရေးဆိုခွင့်ရှိသူကပြောပါတယ်။မဆူမွန်တွန်လိုတခြား M အဖွဲ့ဝင်အတော်များများလည်းဒီကနေ့ကြိုးပေးကွပ်မျက်ခံရတယ်လို့သတင်းမီဒီယာတွေကရေးသားထုတ်လွှင့်ပါတယ်။ဂျပန်နိုင်ငံမှာ1995ခုနှစ်ကအစိတ်ငွေနဲ့တိုက်ခိုက်မှုကြောင့်လူ12ယောက်ထက်မနည်းသေဆုံးခဲ့ရပြီးတော့လူ6000ကျော်ဖျားနာခဲ့ရပါတယ်ရှင်
။ရုရှားနိုင်ငံမှာကျင်းပနေတဲ့2018ခုနှစ်ကမ္ဘာဖလားကွာတာဖိုင်နယ် ပွဲစဉ်တွေဒီကနေ့အတွက်ပထမပွဲစဉ်အဖြစ်နဲ့ပြင်သစ်နဲ့ဥရုဂွေးအသင်းတို့ရှင်ပြန်ကစားနေကြတာမှာမကြသေးခင်စက္ကန့်ပိုင်းအတွင်းကပဲပြင်သစ်ကဥရုဂွေးဘက်ကိုတကိုးသွင်းပြီးတော့ဥဆောင်နေပါတယ်ခင်ဗျာဒီကနေ့အတွက်ဒုတိယပွဲစဉ်ကတော့ဘရာဇီးနဲ့ဘယ်လ်ဂျီယံတို့မကြခင်မြန်မာစံတော်ချိန်ည12:00ခွဲမှာကစားကြမှာဖြစ်ပါတယ်ဒီနှစ်သင်းအရင်က၄ချိန်တွေ့ဖို့ပြီး63ခုနှစ်မှာဘယ်လ်ဂျီယံကတစ်ချိန်သာနိုင်မှုပြီးတော့2002ခုနှစ်ကမ္ဘာဖလားအပါအဝင်ကျန်တဲ့3ချိန်မှာဘရာဇီးကနိုင်ထားပါတယ်ဒီပွဲမှာဘရာဇီးအသင်းကအားထားရတဲ့ဘယ်နောက်ခံလူမာဆယ်လိုပြန်ပါလာတာဖြစ်ပေမဲ့ညာဘက်နောက်ခံလူဒန်နီလိုကတော့မနေ့ကအသင်းနဲ့လက်ကျင့်နေတော့ညာဘက်ခြေချင်းဝုတ်အယွတ်ဒဏ်ရာရသွားတာကြောင့်ပြိုင်ပွဲမှာဆက်ကစားနိုင်တော့မှာမဟုတ်ပါဘူးဘယ်လ်ဂျီယံအသင်းမှာတော့အဒနန်ဂျာနူဂျတ်မပါတာကလွဲရင်လူစုံပါဝင်လာဖို့ရှိနေပါတယ်မနေ့ပြန်မှာတော့ quarter final ဒုတိယပွဲစဉ်တွေအဖြစ်နဲ့မြန်မာစံတော်ချိန်ည8:00ခွဲမှာအင်္ဂလန်နဲ့ဆွီဒင်အသင်းတို့ကစားကြမှာဖြစ်ပြီးည12:00မှာတော့အင်ရှင်ရုရှားနဲ့ခရိုအေးရှားအသင်းတို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ
တောက်ကြနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မခင်ဖြူတွေတို့ကကြီးညာပေးသွားတာပါရှင်VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်လေးကို internet seminar burmese.voanews.com နဲ့ Facebook seminar ဖြစ်တဲ့ VOA Burmese News မှာထုတ်လွှင့်ချိန်တဲ့ဒီပိုင်းနဲ့တိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်။ထိုင်းနိုင်ငံကလူငယ်ဘောလုံးသမား12ဦးနဲ့သူတို့ရဲ့နှီးပြဟာဒေသတွင်ထင်ရှားတဲ့ Tamlong လိုင်ကိုထဲကိုဝင်ရောက်လှပရာကနေကျွန်းလ23ရက်နေ့ကပျောက်ဆုံးခဲ့တာပါ။အဲ့ဒီလူငယ်တွေကူထဲကိုဝင်ရောက်ပြီးချိန်မှာရေတွေဝင်ရောက်လာပြီးတော့အဲ့ဒီလူငယ်တွေပိတ်မိနေတာအခုဆိုရင်နပတ်နေပါကြာမြင့်လာပါပြီ။အခုအခါကဲဆဲရေတွေကလိုင်ကိုထဲကရေတွေကိုစုပ်ထုံနေပေမဲ့လည်းမိုးရွာသည့်ကာလဖြစ်တာကြောင့်ရေတွေဟာအမြဲထပ်တိုးနေတာပြီ။ထပ်တိုးနေတာဖြစ်တယ်လို့ကယ်ဆယ်ရေးတွေဟာလည်းတခြားနီလနဲ့ကေတင်နိုင်ဖို့နီလရှာပွေနေတာပါဒီလူငယ်တွေကိုကယ်ဆယ်ရမှာပတ်ဝန်းနဲ့ထိုင်းရင်ငုတ်သမားစုကတော့ကွယ်လွန်သွားခဲ့ပါပြီအာရရှ်အာရာဘာဆာဒီရဲ့သတင်းလွှာကိုအခြေခံပြီးတော့ကွန်အောင်ကတင်ပြချပါတယ
်ခီးသွားတွေလာရောက်လဲပက်လက်ရှိတဲ့ဒေတာရင်းကသဘာဝလိုက်ကူတွေကိုလူငယ်ဘောလုံးသမားလေးတွေဝင်ရောက်လဲပက်ကြချိန်မှာဂူဝင်ပေါက်တစ်လျှောက်ရေးတွေဝင်လာပြီးအဲ့ဒီလူငယ်တွေဟာဂူထဲမှာပိတ်မိသွားတာပါဇွန်လ23ရက်နေ့ကတည်းကပျောက်ဆုံးသွားတဲ့သူတို့ကိုတော့ဇူလိုင်လ2ရက်နေ့မှာမှကယ်ဆယ်ရေးသမားတွေကပြန်ရှာတွေ့ခဲ့ပါတယ်။ဒီလူငယ်တွေကိုရှာဖွေကယ်တင်မှုထိုင်းနိုင်ငံသားရိသမကတကဘာလုံးကစိတ်အားထက်သန်ခဲ့ကြတာပါ။စေတနာဝန်ထမ်းကယ်ဆယ်ရေးသမား Rafael Eroche က
I heard the parents of the kids the mothers
ကလေးမိဘတွေငိုရင်းရာကို TV မှာတွေ့ရပြီးအဲ့ဒီကလေးတွေဟာဂူထဲကိုဝင်လည်ရာကနေပျောက်ဆုံးသွားတယ်ဆိုတာသိရတော့ကျွန်တော်စိတ်နှလုံးချေကွဲရပါတယ်။ဒါကြောင့်ထိုင်းနိုင်ငံသားတွေလိုပဲကျွန်တော်လည်းတခုခုလုပ်မယ်ဆိုပြီးပြတ်ခဲ့ပြီးတဲ့နောက်ကဘာတလွားကတခြားသူတွေနဲ့အတူဒီမှာလာဆောင်ပြီးအကူအညီပေးတာပ
ါလူငယ်တွေကိုရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်ဒီလူငယ်တွေကိုကယ်ထုတ်နိုင်ရေးပြင်ဆင်တဲ့အနေနဲ့ဂူအတွင်းဝင်ရောက်ရာလမ်းတစ်လျှောက်မှာအတားအဆီးဖြစ်နေတဲ့ရေတွေကိုရေဆုပ်ဆက်များပြားသုံးဆုပ်ထုတ်ခဲ့တယ်လို့မိကျိုးတွေတွေ့တမ်းမှုအတွက်ဂူနေရန်တွေကိုလည်းဖောက်ခဲ့ရပါတယ်ဒါ့အပြင်လည်းမိုးရွာသီးဖြစ်တာကြောင့်ဂူအတွင်းရေဝင်ရောက်မှုကိုမတားဆီးနိုင်သေးဘဲအခက်အခဲမျိုးစုံကြုံတွေ့နေရပါတယ်အဲ့လူငယ်တွေကိုမိုးရင်းကာလရေနဲ့သွားချိန်နောင်လေးလောက်အကြာမှာမှကယ်တင်နိုင်မလားဒါမှမဟုတ်ရေငုပ်ပြီးတော့ပြန်ထွက်နိုင်အောင်စီစဉ်မလားဆိုတာကိုလည်းတာဝန်ရှိသူတွေအနေနဲ့မဆုံးဖြတ်နိုင်ပဲဖြစ်နေတာပါအကူအညီပေးရေးအဖွဲ့ Trana International ရဲ့ဥက္ကဋ္ဌ Duke Speed က
That is going to be the most difficult
လူငယ်တွေကိုဘယ်လိုပြန်ကယ်ထုတ်ရမလဲဆိုတာကိုဆုံးဖြတ်မှာကအခက်အခဲဆုံးအပိုင်းပါ
Duke Speed ဟာ American Marine တပ်မှာအနည်း20ကြာစစ်မှုထမ်းခဲ့သူပါ။အဲ့ဒီစစ်မှုထမ်းကာလတက်တန်းတစ်ဝက်လောက်မှာလဲသူဟာဒီလိုရှာဖွေရေးလုပ်ငန်းတွေလုပ်ကင်ခဲ့ဘူးတာကြောင့်ဒီလူငယ်တွေကိုကယ်တင်မှုအရေးဟာအန္တရာယ်ကြီးလာတယ်ဆိုတာကိုသူကသတိပြုမိပါတယ်။ကြာသပတေးနေ့ညရုံးကတော့ဒီလူငယ်တွေကိုကယ်တင်မှုချိုးပန်းနေတဲ့ Thai Navy Sea အထူးတပ်ဖွဲ့ဝင်ဟောင်းတဦးကွယ်လွန်ခဲ့ပါတယ်။ဒီလူငယ်တွေကိုကယ်ထုတ်ရလမ်းကြောင်းတစ်လျှောက်မှာလိုအပ်ရင်အသုံးပြုဖို့အောက်ဆီဂျင်ဘူးတွေကိုလိုက်လံချထားရင်းတည်ဆုံခဲ့တာပါ။ Thai Navy Sea အထူးတပ်ဖွဲ့ဒုတိယဗိုလ်ချုပ်ကြီး Apakon Yukonkyu က
စဖာဖန်နေတမ်ကို
လမ်းကြောင်းအခြေအနေကဆိုးပါတယ်။တစ်ချက်ချင်းစမန်ဟာအောက်ဆီဂျင်ဘူးတွေလိုက်ချထားရင်ပြန်လမ်းမှာတည်ဆုံသွားတာပါ။သူမြင်မျိုးသွားချိန်မှာတက်ခဲ့ဖို့ကြိုးစားခဲ့ပေမဲ့အချိန်နောက်ကျသွားခဲ့ပါတယ်။အပြင်ရောက်တဲ့အခါမှာလည်းထပ်ကြိုးစားကြည့်ပေမဲ့သတိပြန်လည်မလာတော့တာကြောင့်ဆေးရုံကိုပို့လိုက်ရတာပါ။
လိုင်ငူထဲမှာပိတ်မိနေတဲ့လူငယ်တွေကိုကယ်တင်မှုချိုးပန်းတဲ့အနေနဲ့ကယ်ဆယ်ရေးအဖွဲ့တွေကအနီးအနားကချောင်းရည်တွေကိုလည်းလမ်းလွှဲပေးနေတယ်လို့စနေနေ့ကစလို့အမှုကြီးကျယ်ရွာသွင်းမယ်လို့ခန့်မှန်းထားတာကြောင့်ဒီမတိုင်ခင်မှာကယ်ထုတ်နိုင်မလားဆိုပြီးတော့လည်းမျှော်လင့်ခဲ့တာပါဒါပေမဲ့လည်းအခက်အခဲအတားအဆီးတွေကြီးကြီးမားမားရှိနေတယ်လို့ကျွမ်းကျင်သူတွေကပြောပါတယ် Duke Speaker
I've heard reports of the length of the cave
ကိုရှိကတမိုင်ခွဲကနေ2မိုင်ခွဲလောက်ရှိတယ်ဆိုတော့ဒါဟာကျွမ်းကျင်တဲ့ရင်ကိုယ်သမားတွေအတွက်တောင်သိလွယ်ကြီးမဟုတ်ပါဘူးဒါပြင်ဝင်ပေါက်ကလည်းကြက်ကြက်တဲတဲဆိုတော့ရေငုပ်ကရိယာတွေနဲ့သွားရတာတကယ်ကိုအန္တရာယ်ကြီးပါတယ်
အခုခါမှာနီလန်ပေါင်းစုံတုံးပြီးတော့ဒီလူငယ်တွေကိုကယ်တင်နိုင်ဖို့ဆောင်ရွက်နေတာကြောင့်အဆုံးမအောင်မြင်လိမ့်မယ်လို့လည်းသူကမျှော်လင့်ထားပါတယ်။လူငယ်ဘောလုံးသမားလေးတွေဟာလှိုင်ကူထဲမှာသတင်းပတ်နှစ်ပတ်နီးပါးကြာပိတ်မိနေပေမဲ့အခုခါမှာတော့သူတို့ဟာစိတ်အားတက်ကြွနေပြီးကမ္ဘာဖလားဘောလုံးပွဲတွေမှာဘယ်အသင်းတွေအနိုင်ရနေလဲဆိုတဲ့အကြောင်းတော့မေးကြတယ်လို့သူတို့နဲ့တွေ့ဆုံခဲ့တဲ့ Navy Sea တပ်ဖွဲ့ဝင်တွေကပြောဆိုပါတယ်ခင်ဗျာ။
ကောင်းအောင်တင်ပြသွားတော့ပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။ထိုင်းကူသတင်းနောက်တစ်ပုဒ်ဆက်ရအောင်ပါ။ထိုင်းနိုင်ငံမဲဆိုင်မြို့ကလိုင်ကူအတွင်းပိတ်မိနေတဲ့ကျောင်းသားလေး12ဦးနဲ့နှီးပြတဲ့ဦးတို့ကိုကူထဲကနေအပြင်ရအောင်ကယ်ဆယ်ရေးတွေလုပ်နေတဲ့ထိုင်းဘရင်ရေတပ်ကအငိမ့်စားတက်ချက်တဲ့ဦးဒီကနေ့မနေ့ရေငုံရင်းအောက်ဆီဂျင်ပြတ်ပြီးတော့ရုတ်တဲ့ဒိတိမေမျောရာကနေသေဆုံးသွားခဲ့ကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်။အိန္ဒိချင်းမြန်မာနိုင်ငံကလူလူတွေကြမှာလဲလိုင်ကူရင်းကလူငယ်တွေကယ်ဆယ်ရေးစိတ်ဝင်တစားစောင့်ကြည့်နေကြပြီးကယ်ဆယ်ရေးမှာအဖိတ်အစင်မရှိအောင်မြင်စွာပြီးဆုံးစေဖို့ဆူတောင်းပေးနေကြသလိုဘေးအန္တရာယ်အတွက်လည်းဆွေးနွေးကြတာပါအပြည့်အစုံကတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးအေးမကသတင်းပေးပို့ထားပါတယ
်ဂျွန်လ23ရက်နေ့ကစပြီးမဲဆိုင်မြို့နန်းနနွန်နှိုင်ကူထဲမှာပိတ်မိနေတဲ့ထိုင်းနိုင်ငံကတောဝက်ဘောလုံးအသင်းဝင်13ဦးကိုကယ်ဆယ်နိုင်ရေးအတွက်ထိုင်းဆိုရနဲ့ထိုင်းလီတက်ရေတက်တီနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကစ조사နေချိန်မှာပဲရေငုပ်ပြီးအောက်ဆီဂျင်နဲ့တည်ဆောင်ပေးနေတဲ့ကယ်ဆယ်ရေးဝန်ထမ်းတို့တည်ဆုံခဲ့ရတာပါ။သူဟာသူ့မနဘူမိလေစိတ်မှာလုံခြုံရေးတာဝန်ကျရာကနေကလေးတွေကိုရေငုပ်ကယ်ဆယ်ဖို့အတွက်စေတနာဝန်ထမ်းအဖြစ်လာကိုရင်းဇူလိုင်လ6ရက်နေ့မနေ့အစောကြီးမှာပဲရေငုပ်နေရင်ရုတ်တရက်မေ့မျောပြီးတည်ဆုံသွားခဲ့တာဖြစ်ပါတယ်။သူဟာအောက်ဆီဂျင်ပြတ်လတ်တာကြောင့်ဖြစ်တယ်ဆိုပြီးအာဏာပိုင်တွေကထုတ်ပြောပါတယ်။ဂူထဲမှာပိတ်မိနေတဲ့လူငယ်73ယောက်နဲ့ပတ်သက်လို့သတင်းတွေအဆက်မပြတ်နားထောင်နေတဲ့စစ်တွေတပ်ကတော်ကလက်ထောက်ကတိကဖြစ်တဲ့ဆီယာမဒေါ်ဆော့ဆော့ခိုင်ကတော့ဒီကလေးတွေရဲ့သတင်းတွေကိုစာနာစိတ်တွေနဲ့မပြတ်နားထောင်နေပြီးကယ်ဆယ်ရေးသမားတည်ဆုံးခဲ့ရတဲ့ဖြစ်ရကြောင့်စိတ်ထိခိုက်ရပါတယ်ဆိုပြီးပြောပါတယ
်အရင်ကိုစိတ်မကောင်းဖြစ်တယ်ဟိုမြမကြီးတပြည်လုံးကလေဒီကလေးစစ်သုံးယောက်အပြင်ထွက်လာနိုင်ဖို့အရေးနဲ့ကယ်ဆယ်တဲ့လူတွေလေးချင်းချင်းမမနဲ့အကုန်လုံးကလေးတွေကိုအဖိတ်အစင်မရှိဘဲကေဇေလာနိုင်ဖို့အတွက်သူတို့နှုံးနှစ်ဖက်စလုံးကိုကလေးတွေရောအဲ့ဒီကေဇေတဲ့လူတွေရောပေါ့နှစ်ဖက်စလုံးဘူအပြင်ကိုကျန်းကျန်းမာမာနဲ့အောင်မြင်စွာပြန်ထွက်လာဖို့နဲ့အောင်မြင်မြင်ဒီကိစ္စကြီးပြီးသွားဖို့အတွက်မြန်မာပြည်တကြီးလုံးကလည်းအဲ့ဒါကိုပဲအားပေးနေကြတယ်ပေါ့အဲ့လိုအရှင်မျိုးမှာဒီစမန်ကူနန်38နှစ်ကဆုံးသွားတယ်ဆုံးတဲ့အခါမှာသူကတော့ဝနာဘူမေးကနေတာဝန်ထမ်းဆောင်တဲ့နေရာနေပြီးတော့မှသူ့ရဲ့ volunteer သဘောနဲ့လိုက်ပြီးတော့ကလေးတွေကိုကေစီချင်ပါတယ်လို့လာပြီးကြိုးပြီးတော့သူ့သဘောနဲ့သူသရင်သွင်းပြီးလာပြီးကေစီတော့ပို့ပြီးတော့ဝန်းနေရတယ်အဲ့လိုမျိုးအမှုန်ထမ်းတရားအနေနဲ့ရောကလေးတွေအပေါ်မှာထားတဲ့စေတနာကိုရောသူ့ကိုအတိအမှန်မပြုတ်ဝင်းနဲ့မနေနိုင်ဘူ
းထိုင်းနိုင်ငံကလူမှုရေးနဲ့ပညာရေးလုပ်ငန်းတွေကိုလုပ်ကင်နေတဲ့ကိုမင်းမင်းကတော့ကလေးတွေပျောက်ဆုံးသွားပြီးကတည်းကစိတ်ပူစွာနဲ့သတင်းတွေကိုမပြတ်နားထောင်နေခဲ့ကြအောင်အခုဖြစ်ရတဲ့အတွက်စိတ်မကောင်းဖြစ်ရတယ်လို့ဆိုပါတယ်
အမှရတာဒီကလေးတွေအများဆုံးပြန်ထွက်လာကြည့်နေပါတော့သူစပြီးတော့ပြိတ်နေတယ်ကျွန်တော်တို့အပြင်အများနဲ့နားထောင်နေပါတော့သူတို့အမှတော့ပြေးပါစေပြေးပါစေပြေးတဲ့ခါကျတော့လည်းဟိုခဏနေရတယ်အများဆုံးပြန်ထွက်လာကြည့်ပါအဲ့ဒီဖြစ်တော့တဲ့နိုင်ငံတော်ဆွေးရတာရောပြည်သူတွေရောအကောင်လုံးရင်းနေတာရောအကောင်လုံးနိုင်ငံရေးနဲ့အားလုံးမှာလုံရပြေးတာဝန်တာမိတယ်ပေါ့နော်ဒါကတော့ခလေးစတဲ့မှာပြန်ထွက်ကြည့်နေတယ်နောက်ဆုံးသွားတဲ့ဒီကတော့လည်းစိတ်မကောင်း
စစ်တွေတက်ကတော့ကလက်ထောက်ကတိကဖြစ်တဲ့ဆီယာမဒေါ်ဆော့ဆော့ခိုင်ကတော့ကလေးတွေအများဆုံးကယ်ထုတ်နိုင်ရေးကိုပဲမျှော်လင့်နေတယ်လို့ဆိုပါတယ်
။ကျွန်မတို့ပဲမြမပြည်သူကြီးသားအလုံးကလည်းအခုလိုကလေးတွေကြီးစေရေးနဲ့ပတ်သက်ပြီးတော့ဆုံးသွားတဲ့နန်ကူနန်အတွက်အကုန်လုံးပဲဝန်းနေနေကြလိမ့်မယ်လို့ထင်ပါတယ်ကျွန်မကတော့ဝန်းနေပါတယ်။နောက်တစ်ခုနောက်ဆုံးပြောချင်တာပေါ့နော်ဒီကလေးတွေကိုအများဆုံးကယ်ထုတ်နိုင်ဖို့နဲ့ကြီးစေတဲ့လူတွေဘေးမကြီးရမခက်ပေးနဲ့ဒီကိစ္စကြီးအောင်မြင်သွားဖို့ကိုပဲထူတောင်းနေပါတယ
်ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ပြည်နယ်မဲဆိုင်မြို့အနီးကကြောက်လန်ကူတွင်ပိတ်မိနေတဲ့လူငယ်73ဦးကိုကယ်တင်ဖို့အတွက်ချီလီနိုင်ငံကမိုင်းတွင်းလုပ်သားတွေကိုကယ်တင်ခဲ့တဲ့နေအိမ်လုံဆောင်ဖို့ထိုင်းနိုင်ငံကတာဝန်ရှိသူတွေကစောင့်ရွက်နေပြီလို့သိရပါတယ်အခုပိတ်မိနေတဲ့ကြောက်လန်ကူကနေရင်းငုပ်ပြီးသွားဖို့အခက်အခဲတွေများပြီးအသက်ဘေးစိုးရိမ်ရတာကြောင့်နီလန်တစ်ကိုအကောင့်ထဲပို့ဖို့စတင်နေကြောင်းထိုင်းရုပ်သံလိုင်းသတင်းဖြစ်တဲ့ The Nation သတင်းမှာဇူလိုင်လ5ရက်နေ့ကပေါ်ပြသွားပါတယ်ရှင
်။မအေးအေးမတင်ပြသွားတာပါရှင်။ခုတော့ကချင်ပြည်နယ်ဘက်ကသတင်းတပုတ်ဆက်ရအောင်ပါ။ကချင်ပြည်နယ်တွင်စစ်တပ်နဲ့တဘာဝဘေးဒဏ်ခံရသူတွေကိုအစိုးရကကူညီထောက်ပံ့မှုတွေပေးအပ်နေပေမဲ့လုံလောက်မှုမရှိသေးဘူးလို့ဒေသခံတွေကပြောနေကြပါတယ်။မကြသေးခင်တုန်းကရေကြီးမြေပြိုမှုတွေကြုံခဲ့ရတဲ့ဖားကန့်ဒေသမှာရေဘေးတင့်ဒုက္ခသည်တွေတမကတိမတိုင်ခင်တုန်းကကချင်ပြည်နယ်တွင်ကတိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ဒုက္ခသည်တွေလည်းအကူအညီအထောက်ပံ့တွေလိုအပ်နေကြတာပါ။အပြည့်အစုံကတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကိုအိမ်ကတရင်ပေးပို့ထားပါတယ်
ဟုတ်ကဲ့ပါကချင်းပြည်နယ်ဖကစစ်ဆောင်ဒုက္ခသည်စခန်းနေចောင်းသားတထောင်ကျော်ကိုကချင်းပြည်နယ်ဆိုရကနေပညာရေးဆိုင်ရာကူညီပေးခဲ့တယ်လို့ဖကမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကပြောပါတယ
်ဒီဖကမြို့နယ်ဒီမှာရှိတဲ့အစပေးဆောင်ဖတီဗီကနေမှာရှိတဲ့အကြောင်းလူကြောင်းသားကြီးအတွက်ကိုလိုအပ်တဲ့ဒီဆိုင်ရေးကြိယာတွေဆောက်ပါပြီးရှိအဆုံးပါဗျာဦးအစားအကြောင်းဝဆုံနေတာဒါတွေကိုလည်းပဲဒီနေ့ပဲပေးယူပါတယ်ဒါမျိုးအပြင်ကပိန်ပေါင်း180ကျော်နဲ့ចောင်းသားဦးကြီးကလည်းထောင်နဲ့ချီရှိတယ်အဲဒီမှာရှိတဲ့ကက်နေကအလုံး10ခုနီးပါးလောက်ရှိတယ်ဗျာ
ဖားကမြို့နယ်အတွင်းမှာစစ်ချောင်းစခန်း10ခုထက်မနည်းရှိနေပြီးဒီစခန်းနေသူတွေဟာတမတော်နဲ့ကချင်လွတ်လပ်ရေးဖွဲ့ KNU တို့တိုက်ပွဲကြောင့်တင်းချောင်းလာရတာဖြစ်ပြီးဒီကနေ့ထိနေရမပြောင်းနိုင်ကြသေးဘူးလို့ဖားကဒေသခံကိုမရန်ဂျာလာကပြောပါတယ်
စစ်ချောင်းစခန်းတို့ဖားကန် BBC ပြားချောင်းမှာတနည်းအားရှိတယ်ဖားကန်နမ်ချစ်ကျေးရွာမှာအစီစစ်ချောင်းစခန်းနဲ့ BBC စစ်ချောင်းစခန်းရှိတယ်ပြီးတော့ဒီကုချင်းတက်မှာလည်း BBC နဲ့အစီစစ်ဆောင်စခန်းအလို့ရှိတယ်။အရင်စစ်ချစ်တရားနဲ့မပြန်နေတယ်လေ။သူရွာရဲ့အပြန်လို့မဖြစ်တော့ဘူးအဲ့လိုပေါ့။ချိန်နဲ့မကောင်းသေးတဲ့ပေါ်ပဲ။ဒီလိုပဲချိန်နေတာပေါ့။တော့လုံးဆုံးမှုရှိတော့လေ။နောက်ပြမမြေမြုပ်မိုင်းတို့ခဏခဏအဲ့လိုကြီးတာအရင်ဘယ်မှမပြန်နေတော့ဘူး။
မနေ့ကလည်းကချင်းပြည်နယ်ဆိုရကနေဖားကမြို့နယ်တွင်ရေဘေးဒုက္ခသည်တွေကိုအကူအညီပေးဆောင်နေတယ်လို့လည်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ဆိုးကပြောပါရယ
်မနေ့ကချင်းပြည်နယ်ဆိုရဖွဲ့လူမျိုးဝင်ကြီးဒေါက်တာတင်းလင်းကနေဒီအဆိုအဖွဲ့ရဲ့ကိုစားပါဗျာကျွန်တော်ဒီမှာရှိတဲ့ပြီးတဲ့ဒီ22ရက်နေ့ကမိုးတိထသွားရတော့ဘူးကြောင့်နော်အဲတက်စီဆုံးရှုံးရနေအိနေတစိ့တပိုင်းတက်စီရဲ့လူတွေကိုအင်အားစုတွေကိုကျွန်တော်ထောက်မှပေးဖို့ဆိုမှအင်အားစု169စုအတွက်တော့ငွေ390နဲ့14,500ကိုကျွန်တော်ကိုပေးရခဲ့အဲ့ဒါကျွန်တော်တို့ဆန်တဲ့8စီတဘောသမိတာပုံတဘောပါဆယ်ဘဲသမိတာစာရထုတ်ဖူးကြီးဆက်ပါခရင်ဖူးကြီးတဘောနောက်ရှိရဆက်ပါအဲ့ဒါပေါ်ရကျွန်တော်ဒီအိမ်အောင်စုဖူးစင်းစီတဘောဖက်ကဌာနဆိုင်အဖွဲ့ကြီးနဲ့ကျွန်တော်ပေးရလေးတားခဲ့ပါတယ
်ပြီးခဲ့တဲ့ဆွန်လ22ရက်နေ့ကနေစပြီးတော့ဖက်ကဒေသမှာမူကြီးပြီးတောင်ကဘာနဲ့မြေပြူရပြီးလူတွေထိခိုက်တိတ်ဆုံးနေအိမ်အဆောက်အုံတော်များများပျက်စီးခဲ့ပြီးတော့လူ2200လောက်ရေဘေးဒုက္ခကိုခံနေရပါတယ်ရည်ကြီးမြေပြူမှုဖြစ်စဉ်အတွင်းအနည်းဆုံး16ဦးသေဆုံးခဲ့ပြီးအင်ချီစရာကျော်ပျက်စီးခဲ့တယ်လို့ဖားကမ်းမြို့နယ်ခံပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါရယ်သေဆုံးသူဒေသခံတွေနဲ့မော်လုတ်သားတွေသက်တော့အသေးစားထောက်ပံ့မှုကလွှဲပြီးအကူအညီမရသေးဘူးလို့လည်းဖားကဒေသခံတူကပြောပါရယ
်သေဆုံးသူကတော့အဲဒီဥတ္တရာကောက်ကနေလို့ဒီနေ့ဒီနေ့အိုင်လာကြရအောင်ဒီနေ့လည်းနာမည်ပေးတယ်မကြောက်ဘူးဒီကနေ့ဝင်ကြည့်စားတဲ့ဒီနေ့ဒီနေ့တော့ဒီနေ့ဒီနေ့ဒီနေ့တော့
အထူးသဖြင့်စိတ်မှုကြေးရွာအုပ်စုစိုးအောင်တဲ့မမုံကြားထဲမှာရှိတဲ့မော်သွင်းကနေအိမ်ပြူကျမှုကြောင့်မော်လုတ်သားဇေဥခသေဆုံးမှုဖြစ်ပွားခဲ့တာပါလက်ရှိဖားကားမြို့နယ်တွင်ဥရုချောင်းရီတက်လာမှုကြောင့်နေစဉ်ရေကြီးနေပြီးတော်လာရွေးသက်လန်ဒရာတွေယာယီပြုလုပ်ထားတယ်လို့အဆိုပါဒေသခံကပဲဆက်ပြောပါတယ
်။ဆောင်းလုံးကျင်းနေသူရေတက်နေပါတယ်ခင်ဗျာ။ဥတက်နေတယ်အခုတော့အောက်ကကလေးတွေရေးယူတာ။ဒီကြီးရင်ကတော့လေးကြောင်နေလိုက်ဒီကြောင်ကလေးတွေပြန်တော့နေလိုက်အဲ့ဒီလိုပြည့်ပြီးသွားတဲ့ညာလေးတွေကုစားလေးတွေကတော့ခိတယာယီပါလို့ရတဲ့ဥပြင်ကြည့်ပါဘူး။ခိုင်မာကြီးတော့မဟုတ်ဘူးပေါ့
။ကချင်းမြင်းနဲ့ဖားကားမြို့နယ်တွင်းမှာရေကြီးမြေပြူမှုကြောင့်တော်လကောင်ကျောက်စိမ့်မော်တွင်မြေကျစ်စာပြိုကျမှုကြောင့်တော်လကောင်လူသိဆုံးမှုမကြာခဏဖြစ်ပွားလေးရှိပါတယ်။ဖားကားမြို့နယ်တွင်မြေပြူမှုခဏခဏဖြစ်ပွားရတာဟာကျောက်စိမ့်လုံကျုံတူးဖော်နေမှုကျောက်မိုင်းခွဲနေမှုကြောင့်မြေကျောပြတ်တောက်ဖြစ်ပွားမှုအကျိုးဆက်ကြောင့်ဆိုပြီးတဘာဝပတ်ဝန်းကျင်ရေလှုပ်ရှားသူတွေကလည်းသုံးသပ်ပြောဆိုနေကြတယ်လို့ကျောက်စိမ့်တူးဖော်မှုအတွက်ကတ္တစီစစ်မှုတွေမပြုတ်လုတဲ့အကျိုးဆက်ကြောင့်လို့လည်းရှုမြင်နေကြပါတယ်ခင်ဗျာ
။ဒေါ်ရရှင်များရှင်ထိုင်းနိုင်ငံကလှိုင်းကူတစ်ခုထဲမှာပျောက်သွားတဲ့လူငယ်ဘောလုံးအသင်းဝင်တွေကိုနိုင်ငံဆောင်ရဲ့ပူပေါင်းပြီးအင်တိုက်အားတိုက်ကျိုးပန်းရှာဖွေခဲ့တဲ့အတွက်ထိုင်းစုရကိုအများကအသိမဲ့ပြုခဲ့ကြပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုစိတ်ဝင်စားစောင့်ကြည့်နေကြတဲ့မြန်မာနိုင်ငံသားတွေကြားမှာလည်းကိုယ်တိုင်းပြည်မှာဒီလိုအဖြစ်မျိုးနဲ့ကြုံရရင်ဘယ်လိုနေမလဲဆိုပြီးတော့လည်းအတွေ့ပေါ်ခဲ့ကြပါတယ်။အရေးပေါ်အခြေအနေတွေကြုံရတဲ့အခါမြန်မာနဲ့ထိုင်းတုံ့ပြန်ရမှာနိုင်ငံရေးလူမှုရေးစီးပွားရေးယဉ်ကျေးမှုဘာတွေကွာခြားကြပါသလဲ။ထိုင်းကယ်ဆယ်ရေးလုပ်ငန်းတွေကနေမြန်မာနိုင်ငံအတွက်သင်ခန်းစာယူစရာဘာတွေရှိနိုင်မလဲဆိုတာတွေကို VOA မြန်မာပိုင်းရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချွတ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။
VOA မြန်မာပိုင်းစီစဉ်ရဲ့ Daily Line ဆွေးနွေးခန်းအစီအစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညပိုင်းတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ထ ਾਇ ရလေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ခုတော့မြန်မာနိုင်ငံသားတချို့ထိုင်းမှာအဖမ်းခံရတဲ့သတင်းစဖက်ဆက်ပါမယ်။ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာပြည်ဝင်ခွင့်ဗီဇအတုအသုံးပြုမှုနဲ့မြန်မာနိုင်ငံသားတချို့ကိုဖမ်းဆီးလိုက်ပါတယ်။မဲဆောက်မြို့လေရင်ကွင်းနဲ့ချစ်ကြည်ရေးတရားကစစ်ဆေးရေးဂိတ်တွေမှာထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်တာဖြစ်ကြောင်းလဲထိုင်းသတင်းတချို့ကဖော်ပြနေကြပါတယ်။လူမောင်ခိုမှုတွေနဲ့ပါဆက်နွယ်နေနိုင်တယ်လို့ထိုင်းအာဏာပိုင်တွေကယူဆနေတဲ့ဗီဇတစ်စိတ်အတုအသုံးပြုမှုနဲ့ဆက်နွယ်ပြီးဖမ်းဆီးလိုက်တဲ့ကိစ္စနဲ့ပတ်သက်လို့ VOA မြန်မာပိုင်းထိုင်းအခြေစိုက်သတင်းထောက်မအေးမကပြောပြပေးမှာပါရှင်။
မြောက်ရီမြို့ကနေမဲဆောက်မြို့ကိုနိုင်ငံကူးလက်မှတ်ဆောင်အနေနဲ့မဲဆောက်နယ်စပ်ချစ်ကြည်တရားစစ်စေးရေးဂိတ်ကိုဖျက်ကျော်ဖို့ကြိုးစားလာသူအသက်23နှစ်အရွယ်မတ်မမော်လိုင်းနဲ့အတူအမျိုးသား3ဦးကိုထိုင်းလူဝင်မှုကြီးကြပ်ရေးအရာရှိတွေကအသေးစိတ်စစ်ဆေးရမှာဆောက်အတုနဲ့ဗီဇတစ်စိတ်တုံးအတုတွေဖြစ်နေတာစစ်ဆေးတွေ့ရှိပြီးဖမ်းဆီးလိုက်ပါတယ်။တနေ့တည်းမှာပဲမဲဆောက်လေစိတ်ကနေလေရင်နဲ့လိုက်ပါဖို့စောင့်နေကြသူမြန်မာနိုင်ငံသား10ဦးနဲ့အတူဥဆောင်ခေါ်လာတဲ့အသက်23နှစ်အရွယ်မိုဟာမက်ကိုလည်းဒေသိတ်ကရဲတွေကစစ်ဆေးရမှာနိုင်ငံကူးလက်မှတ်အတုတွေဖြစ်နေတာတွေ့ရှိခဲ့လို့အရေးယူဖမ်းဆီးထားကြောင်းသိရပါဗျ။ဒီမြန်မာနိုင်ငံသား10ဦးကိုမလေးရှားကိုပို့ဖို့အတွက်ခေါ်ဆောင်လာတဲ့မိုဟာမက်ကိုတော့လူကုန်ကူးမှုဥပဒေအရအရေးယူမယ်လို့သိရပါဗျ။မဲဆောက်မြို့မှာမြန်မာတွေဖမ်းဆီးခံရမှုနဲ့ပတ်သက်လို့မြန်မာတန်ရုံးရဲ့မဲဆောက်တာဝန်ခံအလို့သမားတန်အရာရှိဦးအောင်မင်းကိုဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုပြောပါဗျ။
เออဟုတ်တယ်ခင်ဗျာဟုတ်ကဲ့
ဘယ်လောက်လောက်များဖမ်းပြီလဲရှင
်အခုကျွန်တော်ခုတော့မောစကပြန်တယောက်ကိုကျွန်တော်မေးလိုက်တာဒီနေ့မဲဆောက်နဲ့ပတ်သက်ပြီးဘယ်နှယောက်ဖမ်းပြီလဲဆိုတော့ဒီမဲလေဆိုပြီးတော့သူစင်းကိုကျွန်တော်ပြပါတယ်ဟု
တ်ကဲ့
မလေးယောက်ပဲရှိပါတယ်ဆိုပြီးကြားတယ်ဗျစောင်းအင်းစောင်းတို့နဲ့ဆိုရင်တော့နည်းနည်းကြားပြီးတော့မှထောင်းနေပါရေးချပြီးတော့မှဒီတော့မောရုံးကိုပြန်လာပို့တယ်အခုကျွန်တော်တော့မောမှာရောက်နေဒါမဲ့ဟိုဟာကျွန်တော်စီပို့ပေးထားတာဟိုဟာလေ40ယောက်ရှိရယ်ဆိုလားမသိဘူးပတ်စပို့အတူနဲ့ဆိုလားမသိဘူးအဲ့လိုမျိုးဒရင်ပို့ပေးထားရည်ပြောက်တယ်ဟောဒီကိစ္စနဲ့ပတ်သက်ပြီးတော့ဒါမျိုးလုံးမယ်ဆိုလို့ရှိရင်သူကတော့ကျနော်တကုံတရားတစ်ခုကိုဖြည့်ရှင်းတော့မယ်ဆိုလို့ရှိရင်ဟောလုပ်ပါလို့ပြောထားတယ်။ကျွန်တော်နည်းနည်းပူပေါင်းဆောင်ရမယ်ဆိုတဲ့ပုံစံမျိုးကိုပြောထားတာဟုတ
်။ဟောအနာပိုင်နေထိုင်းအနာပိုင်နေကတော့တရားဝင်မပြောသေးဘူးပေါ့နော်
။ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ဟုတ်ကဲ့
။ထိုင်းမြန်မာနယ်စပ်မြို့တွေမှာမြန်မာနိုင်ငံသားတွေရဲ့ဝင်ထွက်သွားလာမှုတွေကိုအသေးစိတ်ရှာဖွေစစ်ဆေးနေကြတဲ့အခုရက်ပိုင်းတွေအတွင်းမှာနိုင်ငံကူးလက်မှတ်စာအောက်မှာဗီဇာတစ်စိတ်တုံးအတုတွေသုံးပြီးထိုင်းနိုင်ငံတဲကိုဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုနယ်စပ်စစ်ဆေးရေးဂိတ်နဲ့လေစိတ်တွေမှာဇက်တိုက်ဖမ်းဆီးနိုင်ခဲ့တာဖြစ်တယ်ဆိုပြီးထိုင်းအနာပိုင်းတွေကဆိုပါတယ်။ဇူလိုင်လ၁ရက်နေ့နောက်ပိုင်းမှာတော့တရားဝင်နည်းနဲ့လာရောက်ကြသူတွေကိုစစ်ဆေးရမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။ရွှေပြောင်းလို့သမားအများစုကတော့သူတို့ရဲ့နိုင်ငံကူးလက်မှတ်တွေမှာပါတဲ့ဗီဇာတုံးတွေဟာအတုလားအစ်စ်လားဆိုတာခွဲခြားသိနိုင်တဲ့အခြေအနေမရှိသလိုနီးစပ်ရာပွဲစားတွေကနေတဆင့်ငွေကြေးပေးပြီးလုပ်ခဲ့ကြသူများတယ်လို့လည်းဆိုပါတယ်။မသိနားမလည်မှုကနေသူတို့ဟာလူကုန်ကူးခံရမှုတွေလည်းဖြစ်ပွားခဲ့ရတာပါ2018ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့အစိုးရခန်းစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့် TR2 ကနေရှော့ချလိုက်ပြီးအစိုးရဆုံး TR3 အဆင့်ကိုသတ်မှတ်လိုက်တာပါအခုလိုမျိုး TR3 ကိုအဆင့်ရှော့ချသတ်မှတ်လိုက်ရတာဟာလူကုန်ကူးမှုပပျောက်ရေးဆိုင်ရာအနေဆုံးသတ်မှတ်ချက်တွေကိုအပြည့်အဝပြင့်မီအောင်မြန်မာအစိုးရကလှုပ်ဆောင်နိုင်ခြင်းမရှိသလိုအဲ့ဒီလိုပြင့်မီဖို့အတွက်တိတာတဲ့လှုပ်ဆောင်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစိုးရခန်းစာမှာဖော်ပြထားပါတယ်ရှင်
မအေးအေးမှတင်ပြသွားတော့ပါရှင် VOA American အတန်ရဲ့တောက်ကြနေညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို line to meter 24 25နဲ့30နဲ့တို့အပြင် line lab meter 190တို့ကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နေပါတယ် VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA ရဲ့ internet ဆက်မျက်နှာမှာလဲအလွယ်တကူဖတ်ယူနာဆင်နေပါတယ်ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ် VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေစဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလို video အစီအစဉ်အဖြစ်နဲ့လဲအင်္ဂလိပ်စာလေ့လာနိုင်တဲ့မိနစ်စာအင်္ဂလိပ်စာနဲ့မချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတောသားရှင်များရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇူလိုင်လ6ရက်တောက်ကြနေ့ညပိုင်းအတန်လွင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ25 30နဲ့51အပြင်လိုင်းလက်မီတာ190တို့ကနေပြီးတော့လည်းတိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့အမျိုးသမီးကဏ္ဍသုတဆုံးနဲ့အမေရိကန်သခင်စားတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။ဒါအပြင်မြမလျက်စစ်ပြဒနာဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားတဲ့သိပ္ပံနဲ့နေပညာကဏ္ဍမှာကြားဖို့ရှိတာကတော့
ကျွန်တော်ကခေတ်အဆက်ဆက်အကြအတီးနဲ့မျိုးတုံနဲ့ကြုံနေရတော့ဒီလျက်စစ်ကိုအထူးအားလုံးမဆိုင်နိုင်ဘူးဗျာ။ဒီဘက်ချက်ကိုမကြည့်ပြီးနိုင်တော့တနင်္ဂနွေလုံးရဲ့အိမ်တော်စုရဲ့
စွန့်ရင်ဝန်ကြီးဌာနဒုဝန်ကြီးဟောင်းဦးမော်တာထွေးပြောသွားတာကိုမကြခင်အပြည့်စုံကြားကြမှာပါ။အခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍတွေထက်ကအရင်ဆုံးအမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးကြပါတယ်။ဇူလိုင်လ17ရက်ကနေ16ရက်နေ့အထိနေပြည်တော်မှာပြည်ထောင်စုညီညာရေးညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးပွဲကိုကျင်းပတော့မှာပါအခုလိုမြန်မာနိုင်ငံမှာညီညာရေးဖော်ဆောင်မှုကျိုးပန်းရာမှာပဋိပက္ခဖြစ်ပွားရာဒေသတွေမှာစစ်ဘေးဒဏ်ခံကြရတဲ့လူတွေအနေနဲ့အများဆုံးပါဝင်တဲ့တိုင်းရင်းသူအမျိုးသမီးတွေရဲ့အခမ်းအနားကဘယ်လိုရှိပါသလဲညီညာရေးဆွေးနွေးပွဲတွေမှာအမျိုးသမီးတွေပါဝင်ခွင့်ရဖို့ဘလောက်အရေးကြီးပါသလဲဆိုတာကိုတည်တည်မတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလတန်းကစူးစီးတင်ပြထားပါတယ်ရှင်
'Cause it only serves to make me more determined to achieve my final goal.
မနက်ကမှကပအချာရှိဆုံးပြည်တွင်းစီလူစုရမယ်။ရှမ်းကချင်းစတဲ့တိုင်းရင်းသားလက်နက်ကိုင်ပင်နဲ့မြန်မာစစ်တပ်ကြားဖြစ်ပွားနေတဲ့ပဋိပက္ခတွေအဆုံးသတ်နိုင်ရေးကြိုးပမ်းမှုစိတ်တိုင်းဖြစ်လာမယ့်ဇူလိုင်17ရက်နဲ့16ရက်နေ့တို့မှာနေပြည်တော်မှာပြည်ထောင်စုညီချမ်းရေးညီလာခံ27ပင်လုံးတတိယစည်းဝေးပွဲကိုခေါ်ယူကျင်းပဖို့စီစဉ်နေခြင်းဖြစ်တဲ့အတိုင်းညီချမ်းရေးဖော်ဆောင်ရမှာအမျိုးသမီးတွေရဲ့ခန္ဓာကဘယ်လောက်ရည်ကြီးပါတယ်ဆိုတာကိုမြန်မာနိုင်ငံကိုမကြာခဏသွားရောက်ခဲ့ပြီးစစ်ဖက်နဲ့ရပ်ဖက်ဆက်ဆံရေးကိုကူညီဆောင်ရွက်ပေးနေသူအမေရိကန်အရန်ကာကွယ်ရေးတပ်မှဒုတိယဗိုလ်မှူးကြီးဖြစ်ထမ်းဆောင်နေသူဒေါက်တာမီမီဝင်းဘတ်ရဲ့အမြင်ကိုမေးကြည့်ခဲ့ပါတယ
်ဒီ peace process ဆိုတာတနိုင်ငံလုံးနဲ့ဆိုင်တယ်တနိုင်ငံလုံးမှာအနည်းဆုံး50ရာခိုင်နှုန်းကအမျိုးသမီးတွေနော်အဲ့ဒီအမျိုးသမီးတွေရဲ့အသံနဲ့သူတို့ရဲ့ခံစားမှုတွေမပါလာလို့ရှင် peace process ကသိပြီးတော့မပြည့်စုံဘူးနောက်ပြီးတော့လေဒီရှမ်းတို့ကချင်တို့ကြသူကရမ်းလဲဝေးနေတဲ့အခါကျတော့သူတို့ရဲ့အတန်တုံတောင်မပါလာဘူ
းဒုတိယဗိုလ်မှူးကြီးမီမီဝင်းဘတ်ဟာအမေရိကန်ကာကွယ်ရေးဌာနလက်အောက်ရှိဟဝိုင်ယီအခြေစိုက် APCSS ကိုလုံခြုံရေးဘာသာရပ်ဆိုင်ရာအရှပစိဖိတ်ဌာနမှာတာဝန်ထမ်းဆောင်နေသူဖြစ်ပြီးမြန်မာနိုင်ငံရဲ့အရပ်ဖက်နဲ့စစ်ဖက်ဆက်ဆံရေးကောင်းမွန်ဖို့ကူညီဆောင်ရွက်ပေးနေသူလည်းဖြစ်ပါတယ်သူကဟဝိုင်ယီအခြေစိုက်APCSS ဌာနမှာကျင်းပတဲ့တင်ဒန်းတွေကိုလာရောက်တက်ခဲ့တဲ့မြန်မာစစ်ဖက်နဲ့အရဖက်ကိုယ်စားလှယ်တွေအနေနဲ့မြန်မာတိုင်းရင်းအမျိုးသမီးတွေလည်းပါဝင်ရမှာခေါင်းဆောင်မှုအရေးအသွေးနဲ့ပြည်စုံပြီးငြိမ်းချမ်းရေးရရှိဖို့တနိုင်တပိုင်းဆောင်ရွက်နေကြတာတွေ့ရတယ်လို့ပြောပါတယ်။အဲ့ဒီအနေနဲ့တူကတော့ဟဝိုင်ယီမှာတင်ဒန်းလာတက်ခဲ့သူရှမ်းတိုင်းရင်းသူအမေပဲဖြစ်ပါတယ်။ဒေါက်တာမီမီဝင်းဘတ်ရှင်းပြခဲ့တာက
ရှမ်းပြည်နယ်မှာကျမတို့စီက alumni ဟုတ
်ကဲ့
ကျမတို့စီကအရင်ကအကြောင်းသားဟောင်းပေါ့နော်ကျမတို့ APCSS ကိုလာတက်သွားတဲ့အမျိုးသမီး AMA ဆိုတာရှိတယ်
ဟုတ်ကဲ့
အဲသူကအဲ့ဒီမှာစပြီးတော့ဒီသူ့ရဲ့ NGO လေးအဖွဲ့အစည်းလေးဖွဲ့ရပြီးတော့မြောက်ပိုင်းရှမ်းအမျိုးသမီးတွေရဲ့အသံကို peace process တွေမှာပို့ပြီးတော့ဟိုနေပါဝင်နိုင်အောင်လို့အတွက်သူ့ရဲ့ပတ်ဝန်းကျင်နာတဝိုက်မှာသူအမျိုးသမီးတွေကို training တွေပေးတယ်ပညာပေးတယ်နောက်ပြီးတော့သူတို့နည်းနည်းပါးပါးဒီ peace process ကိုနားလည်အောင်သူလိုက်လုပ်ပေးနေတာရှိပါတယ်ဆိုတော့ဟို MA တို့လိုမျိုးလုပ်နေပေးနေတယ်ဆိုတာအရန်ကောင်းတယ်ဒီအမျိုးသမီးတွေတဲ့မြန်မာအမျိုးသမီးတွေပါသူတို့မှာခေါင်းဆောင်မှုအရေးချင်းတွေအများကြီးရှိတယ်သူကဘာလို့မှပြောနေစရာမလိုသူကိုနိုင်ဒီဥစ္စာလိုအပ်တယ်ဆိုပြီးတော့သူဒီဥစ္စာလေးတည်ထောင်ပြီးတော့သူခင်ဗျာလိုက်ပြီးတော့ education ပေးနေတာပေါ့
ဒါကြောင့်လေတိုင်းရင်းမျိုးသမီးတွေကြားငင်းကြိုင်းရရှိဖို့ဘယ်လိုဆောင်ရွက်နေပါသလဲဆိုတာကိုအမေကိုတိုင်ကိုမိချိခဲ့ပါတယ်ဟိုအမေကိုသူကိုထပေါ့နော်ဒီရှမ်းပြည်မှာ မျိုးသမီးတွေငင်းကြိုင်းမှာပါဝင်တဲ့အခန်းကဏ္ဍလုပ်နေဆိုဟုတ်လား
ဆန်ကြီးဆိုလည်းဒီရကြီးနေကြတာအများများတဲ့ဆက်ပါလေတော့ကျွန်တော်ရဲ့ဒီကမှာရှိနေတဲ့ဒီရအင်္ဂလိပ်စာနဲ့တကောင်းတော့မြန်မာစကားတော့မှာတော့ first language မဟုတ်ဘူးဆန်မရဲ့ second language ကမှမြန်မာစကားလေ
ဟုတ်ကဲ့
အဲ့ဒီအတွက်ကြောင့်သူကဒီလုပ်ရတာချက်တယ်ဆန်မရဲ့ချက်တဲ့အခါကျတော့အဲ့ကျွန်မကဒါဆိုရင်ဒီကမှာရှိနေတဲ့အမျိုးသမီးအစင်းအဖွဲ့ကိုကျွန်မကစုလိုက်တယ်လိုက်ပြီးတဲ့အခါကျတော့ women network ဆိုပြီးတော့မှကျွန်မထောင်လိုက်တယ်ဆန်မထောင်လိုက်ပြီးတဲ့အခါကျတော့အဲ့ဒီ women network မှာထထောင်တဲ့အချိန်ကကျတော့တော်ရည်ရည်ဒီဒါမှာကတော့လူမျိုးက9မျိုးလောက်ရှိတယ်ဆန်မအဲ့တော့လေလူမျိုးဆွဲတွေဘာသာဆွဲတွေအရင်ကြီးရဲ့
အဲ့
တော့ကြီးတဲ့အခါကျတော့ကျွန်မအခုဆက်ပြီးတော့မှဖာလုပ်ပေးရတယ်ဆိုတော့ဒီလူမျိုးကိုညက်ချင်မှကျွန်တော်အားလုံးအမြင်မှာပဲ
ဒီ
လူမျိုးပဲဖြစ်ဖြစ်ဒီဘာသာလေးဖြစ်ဖြစ်ကျွန်တော်အားလုံးဒီမှာဖြစ်တယ်ဆိုတာနဲ့ကျွန်တော်စအုပ်ဆုံးတည်ထောင်ကြတယ်ပေါ့ဆန်မဒီထောင်တဲ့အခါကျတော့အခုအဖွဲ့ကြီးကလည်း23ဖွဲ့ရှိတယ်ဆန်မရယ်အ
များ
သားပဲ23ဖွဲ့ရှိတယ်ကိုမျိုးနဲ့အခြေခံထားပြီးတော့မှအဖွဲ့ကိုလှုပ်ထားတယ်ပြည့်ရဲ့ခါကျတော့ကျွန်တော်ကအမျိုးသမီးကြီးရဲ့ခေါင်းဆောင်တွေကိုခေါ်ပြီးတော့မှ capacity ပြည်တဲ့လုပ်ရင်းနဲ့ဒီငင်းချင်းရေးကိစ္စတော့ကျွန်တော်ကငင်းချင်းရေးလို့တော့နည်းနည်းပြီးတော့ကျွန်တော်ကအဲ့လိုတော့မတက်ဘူးဆန်မ
ဟုတ်ကဲ့
ဆက်တယ်နည်းကျွန်တော်ကဘာလုပ်လဲဆိုတဲ့ခါကျတော့လက်နက်ကန်ဖတ်မှာရှိနေတဲ့အမျိုးသမီးရတယ်ကျွန်တော်တို့ညီအမတွေပဲပေါ့နော
်ဟုတ်ကဲ့
ဆရာတက်မတော်မှာရှိနေတဲ့အမျိုးသမီးတွေရတယ်ညီအမတွေပဲ
ဟုတ်ကဲ
့ရက်ဖတ်မှာရှိနေတဲ့အမျိုးသမီးတွေရတယ်ညီအမတွေပဲပေါ့အဲ့တော့ဒီ၃ခုကိုစုံတွေ့နိုင်တဲ့ platform တွေကျွန်တော်ကအကူဆုံးစပြီးတော့မှအခုကျွန်တော်တို့စပြီးမှလုပ်နေတယ်ပေါ့ဆန်မ
ခေါင်းဆောင်မှုအရေးသွေးပြည့်မီပြီးအသည့်စိတ်နဲ့ငင်းချမ်းရေးတွေကြိုးပမ်းနေသူအမေအနေနဲ့ငင်းချမ်းရေးဆွေးနွေးပွဲတွေမှာပြည်တွင်းပြည်ပခန့်တန်းအများဆုံးခံကြရတဲ့တိုင်းရင်းအမျိုးသမီးတွေရဲ့အတန်ပျောက်နေတာတွေ့ရတယ်လို့အခုလိုထောက်ပြပါတယ်
။သမိုင်းဆောင်ကိုပြင်ကြည့်တဲ့အခါဆိုအခုလည်းပြင်လုံပေါ့နော်ပြင်လုံလာခံနေပါတယ်အရင်လုပ်နေကြတယ်ပေါ့အဲ့တော့အဲ့ဒီထဲမှာကျွန်တော်ကဖာမြင်နေတယ်ဆိုတဲ့အခါမှာဒီ corporate area မှာဖြစ်နေတဲ့အမျိုးသမီးတွေရဲ့အတန်တကယ်ထိခိုက်နေတဲ့လူတွေရဲ့အတန်ကမပါဘူ
း။ဟုတ်ကဲ့
အဲ့တော့ငင်းချင်းကြီးလို့ပြောချင်ရန်ကုန်မှာမန္တလေးမှာအဲ့ဒီပဲတော့နေတဲ့အခါကျတော့ကျမတို့ကကြာလာတဲ့အခါကျတော့ကျမတို့ကစီလင်းဖြစ်တယ်တို့တကယ်တော့စစ်တမ်းခံရတဲ့နေရာတွေမှာရှိနေတဲ့ဒီဒီရဲ့အပန်းအနေနဲ့ဒီဟာကိစ္စကိုပြောရမှာအဲ့တော့အဲ့ဒါကြီးကိုပြောဖို့လည်းဆိုကျမတို့ဒီအဘိဓမ္မာကိုညက်ခါကျတော့ပါလို့လေလို့ပြောတဲ့အခါမှာဟာလာကြပါဒီမှာပေါ့နော်ဟို vocational training ပေါ့ဆက်မလေ
းဟုတ်ကဲ့
အဲ့တော့ဟာလာကျမတို့စက်ပြလေးချက်ကြမယ်အဲ့ဆိုတော့ဒီမှာဟိုပေါ့နော်အိမ်ကျွမှုလေးလောက်ရမယ်အခြေခံအမှတ်ကျင်ပြန်နှန်းလေးလောက်ရမယ
်
လုပ်နေရင်းနဲ့မှကျမတို့ပဲအကြောင်းအရာကိုပြောမလဲလို့ပြောခါမှာဟုတ်ပြီအဲ့တော့ကျမတို့ကငင်းချင်းရင်းနဲ့ပတ်သက်ရင်ယောက်ျားတွေရတယ်ငင်းချင်းရင်းနဲ့ပတ်သက်လို့ရှိရင်တို့တွေရတယ်ဘာဖြစ်လဲလို့ပြောတော့နေ့လေပိုင်းဆိုရင်ဆက်မရယ်တိုင်းကားလည်းနဲ့တိုင်းကားကြတော့လေ2 weeks on 2 weeks တယ်
โอเคเ
ดมาสเบรอะเลตูเวซองตูเวตะ
โอเค
พูดพี่ได้ขาจายกวนเนี่ยมาตัวอ่ะสิทธิ์ขึ้นจ้ะเลยยาจะมีส่วนไอ้เวซองไอ้ยูนิฟอร์มเวซองเนี่ยชุบพี่ได้ขาจายงาจายพี่อยากวันมาดูดิพี่จ้ะโอเ
ค
เออตัวน่ะตะเกเรนเนาะเน้นชิ้นนี้โตขึ้นน่ะมะโหตะเกเรนขึ้นมาได้ขาจายแม่มาเลยเนี่ยคลีอ่ะซี้อ่ะเออจมก็เกเรก็ပြောเลยลูกเดี๋ยวก็မိမတွေနဲ့အမျိုးသမီးတွေကပြောရပြောဖို့လိုအပ်လာပြီပေါ့နော
်အ
ဲ့တော့ကျွန်တော်တို့အင်အားအရေးရှိတယ်သူကြီးကခါကြရင်တိုင်းနာမှာရှိတိုင်းနာလက်နက်ကိုင်မှာရှိနေအမျိုးသမီးရဲ့ဒီစစ်တပ်မှာရှိနေတဲ့အမျိုးသမီးရဲ့ဒီဌာနမှာရှိနေတဲ့အမျိုးသမီးကိုစုပြီးသားလို့ဆိုတော့အာ movement ကြီးကိုကျွန်တော်ကလုပ်ဖို့အတွက်ကျွန်တော်ကကြိုးစားနေတယ်
ဟုတ်ကဲ့အဲ့မေတို့လိုတိုင်းရင်အမျိုးသမီးတွေဟာငင်းချမ်းရေးရရှိစေဖို့ကြိုးပမ်းရမှာအခက်အခဲတွေနဲ့ကြုံတွေ့ခဲ့ရမှာတခုကတော့
ကျိုးစားနေတဲ့အခါကျတော့ဒီဒေတာမှာပေါ့အခု loss တွေကကျတော့ကျမတို့မှာမြန်မာနိုင်ငံမှာရှိနေတဲ့ဥပဒေအရဗါလဲလက်နက်ကမ်းတွေကိုမတရားအသိအဖွဲ့လို့ကျွန်တော်သတ်ထားတယ
်
ပုံမှန်စက်ခွန်သိရှိရပေါ့နော်ဒီပုံမှန်စက်ခွန်တက်ကကျမတို့တက်တယ်နည်းအနောက်ရှက်ဖြစ်တယ်ပုံမှန်ဒီစက်ခွန်တက်ကနေတာကျမတို့လွတ်တယ်ဆိုရှင်ဒီတိုင်းမှလက်နက်ကမ်းမှာရှိနေတဲ့အမျိုးသမီးတွေနဲ့ကျမတို့ပို့ပြီးတော့မှတခါပြောလို့ရတယ်ဒီစစ်တပ်နဲ့ကျတော့နည်းနည်းလေးစကားပြောတာနည်းနည်းအဆင်ပြေတယ်အဲ့တော့သူတို့ရတယ်တဖြည်းဖြည်းတော့သူတို့အမျိုးသမီးတွေလှုပ်ပြီးပေါ့ဟုတ်ကဲ့သူတို့ကမဟုတ်ဘူးဆန်မဆန်မတို့ဒီယောက်ျားလေးကမဟုတ်ဘူ
း
မိန်းမလေးကို
ဟုတ်ကဲ့ဒါပေ
မဲ့မိန်းမလေးအားဖြင့်စီးရကြအောင်သူပြအဖိုးကြီးစီးပြန်ဝယ်ပေါ့
ဆရ
ာမျိုးကျွန်တော်ကအဲ့ဒါလေးကိစ္စမှုကြတာပါဟုတ
်ကချင်ပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်တွေမှာမြန်မာစစ်တပ်နဲ့တိုင်းရင်းနဲ့နှစ်ကိုင်းတိုက်ခိုက်မှုတွေကြောင့် IDP ခေါ်အိုအိမ်မဲ့ဆွန့်ခွာထွက်ပြေးခဲ့ကြသူတွေတိမ့်နဲ့ချီရှိရမှာအများစုကအမျိုးသမီးတွေတက်ကြီးရွယ်ဦးတွေနဲ့ကလေးငယ်တွေဖြစ်ကြပါလေ။ဒါကြောင့်မကြာမီကျင်းပါတော့မယ့်27ပင်လုံးညီလာခံလို့ ညီချင်ရေးဆွေးနွေးပွဲတွေမှာအမျိုးသမီးတွေပါဝင်ခွင့်ရဖို့ဘလောက်ရေးကြည့်ပါတည်းဒုတိယဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘတ်ရဲ့အကြံပြုချက်နဲ့အတူဒီသတင်းပိုင်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင
်မြန်မာအမျိုးသမီးတွေကျွန်မအကြံပေးချင်တာကတော့လူကန္တာပေါ့နော်အမျိုးသမီးနဲ့အလုံးဆိုင်တယ်အခုဆိုလို့ရှိရင်ဗာလဲကျွန်မတို့ယဉ်ကျေးမှုရတချို့နေရာတွေအတို့နဲ့မဆိုင်ဘူးတို့နဲ့မသက်ဆောင်ဆိုအဲ့လိုမျိုးတွေမစင်စားဘူးပေါ့နော်နေရတကမှာအမျိုးသမီးပါဖို့သင်တယ်ဘာလို့ဆိုတော့အဲ့ဒီဆိုကျွန်မတို့အလုံးလူပဲနော်ဆိုတော့အဲ့ကြောင့်မလို့ကျွန်မရဲ့အကြံပေးချင်တာကတော့အမျိုးသမီးကန္တာကနေရာတိုင်းမှာပါပဲespecially good solution မြန်မာနိုင်ငံတိုးတက်နိုင်ဖို့အတွက်เนาะအမျိုးသမီးတွေအများကြီးပါဝင်ပြီးတော့လုပ်ပေးနိုင်လို့ရှင်မြန်မာနိုင်ငံတကယ်တိုးတက်နိုင်ပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal
အမျိုးသမီးကဏ္ဍကိုကြားခဲ့ရတာပါရှင်ခုတော့သုတဆုံးလေအမေရိကန်တခွင်အပတ်စဉ်ကဏ္ဍပါဒီတစ်ပတ်မှာတော့အာဖဂန်နစ္စတန်ဒုက္ခသည်တွေလည်းဖြစ်ခဲ့ဖူးတဲ့ကယ်လီဖိုးနီးယားပြည်နယ်ကနည်းပညာကုမ္ပဏီတွေတရှိရာဆီလီကွန်ဗယ်လီကိုရောက်လာကြတဲ့စွန့်ဦးတီထွင်လုပ်ငန်းရှင်တွေဟောလိဝုဒ်လမ်းမပေါ်ကခီးသွွားတွေနဲ့တပ်ပုံတွဲရိုက်နိုင်တဲ့နိုင်ဂျီးရီးယားသူနဲ့အမေရိကန်သမ္မတဖြစ်ခဲ့တဲ့တာအဖာတွေအကြောင်းဒီလိုအထွေထွေအကြောင်းအရာတွေကိုကွန်အောင်ကစူးစီးတင်ပြထားပါတယ်ရှင်
အမေရိကန်ပြည်အစုဟာရွှေပြောင်းအခြေချနေထိုင်သူတွေအတွက်အခွင့်အရေးတွေပေါ်များရာတိုင်းပြွာဒါပေမဲ့လည်းရောက်ခါစားမှာတော့အခက်အခဲတွေအနည်းနဲ့အများဆိုသလိုကြုံကြပါရတယ်။အထူးသဖြင့်တော့အမျိုးသမီးတွေဟာအမျိုးသားတွေလွှမ်းမိုးရာသိပ္ပံနည်းပညာအင်ဂျင်နီယာရင်းနဲ့တင်းချလိုဘာသာရဲ့နယ်ပယ်တွေမှာအောင်မြင်မှုရဖို့စိန်ခေါ်မှုတွေပိုးပြီးတော့ရင်ဆိုင်ရတဲ့ပါတယ်။ဒါပေမဲ့လည်းဆန္ဒရှိရင်တော့ကိုယ့်ရည်ရွယ်ချက်တွေအကောင့်တွေပေါ်လာအောင်ဆွမ်းဆောင်နိုင်တဲ့အကြောင်းတက်တည်ပြခဲ့တဲ့အာဖဂန်အမျိုးသမီး၃ဦးအကြောင်းကိုတင်ပြပေးပါမယ်။စစ်ပွဲတွေဖြစ်ပေါ်နေတဲ့အာဖဂန်နစ္စတန်ကထွက်ပြေးလာပြီးပါကစ္စတန်ကဒုက္ခသည်စခန်းမှာနေထိုင်ခဲ့ဘူးသူဆိုဖီယာမက်ဖူးရှ်ရဲ့ဘဝဇက်အဆုံကတော့ခက်ခဲကြမ်းတမ်းတယ်လို့ပြောရမှာပါ။သူဟာအသက်9နှစ်အရွယ်မှာမိသားစုနဲ့အတူလန်ဒန်ကိုပြောင်းရွှေ့နေထိုင်ခဲ့ပြီးလျှက်စစ်အင်ဂျင်နီယာဖခင်ဖြစ်သူစီကနေသိပ္ပံပညာကိုစိတ်ဝင်စားလာတာပါ။အခုခါမှာတော့ကယ်လီဖိုးနီးယားပြည်နယ်ကဆီလီကွန်ဗယ်လီမှာသူဟာအောင်မြင်တဲ့စွန့်ဦးတီထွင်လုပ်ငန်းရှင်တဦးဖြစ်နေပါပြီ။သူအနေနဲ့ဒီချိန်နေထိရောက်လာတာကိုအန်အော်ပြီးမယုံကြည်ကြသူတွေလည်းရှိပါတယ်လို့ဆိုဖီယာမက်ဖူးစ်ကပြောပါတယ
် They cannot put together this picture of this girl who is a refugee to being this entrepreneur in Silicon Valley
ဒုက္ခတွေဖြစ်ခဲ့တဲ့မင်းကလေးငယ်တယောက်က Silicon Valley မှာစွန့်ဦးတီထွင်လုပ်ငန်းရှင်တူဖြစ်ပြီးတော့အခုလိုအချိန်နေရောက်လာတာကိုသူတို့ကဆက်ဆက်စဉ်းစားလို့မရဖြစ်နေတာပါကျမကအာဖဂန်တူပါလို့ပြောလိုက်ချိန်မှာတော့သူတို့ရဲ့အမြင်ကတအံ့တအော်ဖြစ်သွားပါတယ်
ဆရာဒက်ကီဟာလဲကဘူးမျိုးရောကနေဆန်ဖရန်စစ္စကိုကိုပြောင်းရွှေ့အခြေချလာသူပါသူဟာကွန်ပျူတာလုံခြုံရေးဆိုင်ရာကုမ္ပဏီတစ်ခုမှာ software engineer အဖြစ်အလုပ်လုပ်ကင်နေတာပါအမျိုးသားတွေကြီးစိုးထားတဲ့ဒီ cyber လုံခြုံရေးနည်းပညာလောကမှာစိန်ခေါ်မှုအများပြားတွေ့ရတယ်လို့ဆိုပါတယ်ဒါပေမဲ့လည်းအခက်အခဲတွေအလုံးကိုအောင်မြင်စွာဖျက်ချော်နိုင်ခဲ့တာကြီးပါပဲလို့ဆရာဒက်ကီကပြောပါတယ
် Obviously whatever you do you face challenges otherwise it's not worthwhile right
ဘာတွေပဲလို့လို့အခက်ခဲစိန်ခေါ်မှုတွေတော့တွေ့ရမှာပါအဲ့လိုမှမဟုတ်ဘူးဆိုရင်တော့လေလူဘဝဆိုတာအတိတ်ပဲရှိတော့မှာမဟုတ်ပါဘူး software engineer တယောက်အနေနဲ့လုပ်ငန်းခွင်မှာလဲအမျိုးသမီးတယောက်အနေနဲ့တိတ်သဘောမတွေ့စရာကောင်းတဲ့အခြေအနေတွေကိုရင်ဆိုင်ခဲ့ရပါလေဒါပေမဲ့လည်းအရေးကြီးဆုံးသင်ခန်းစာရခဲ့တာကတော့အဲ့ဒီလိုအခြေအနေတွေဟာကိုယ့်ရဲ့ဥတီချက်ပန်းနိုင်တွေကိုမပြောက်ပြယ်စေဘူးဆိုတာပ
ါမိုင်ရာနဝဘီယာလဲအဲ့လိုစိန်ခေါ်မှုတွေကိုရင်ဆိုင်ကျော်လွှားခဲ့သူပါသူဟာကယ်လီဖိုးနီးယားပြည်နယ် Palo Alto အခြေစိုက် Lockheed Martin ကုမ္ပဏီကရွေးချယ်ထားတဲ့အထူးထက်မဲ့သူအင်ဂျင်နီယာအဖွဲ့ဝင်တဦးဖြစ်ပါတယ်။ဂျိုရူနီးပညာကိုသုံးပြီးလူတွေရဲ့အသက်ကိုကယ်တင်ဖို့ကြိုးစားနေတဲ့တစ်ချိန်တည်းမှာပဲအမျိုးသမီးတွေဘဝတိုးတက်ဖို့ဥဆောင်လမ်းပြတဲ့အတွက်အာဖဂန်ဒုက္ခသည်ဟောင်းတဦးဖြစ်တဲ့မိုင်ရာနဝဘီဟာထူးခြားတဲ့ဆွမ်းဆောင်ရှင်အဖြစ်ရွေးချယ်ခံရတဲ့အကြောင်းသူကအခုလိုပြောပါတယ
်။ One of them was the Silicon Valley Business Journal.women of influence and that was
Silicon Valley CY channel ကနေလူတွေရဲ့ဘဝကိုလွှမ်းမိုးနိုင်စွမ်းရှိသူအဖြစ်ရွေးချယ်ခဲ့တာပါ။စမအပါဝင်ဒီ Silicon Valley ကကုမ္ပဏီမှာအလုပ်လုပ်နေတဲ့သူအမျိုးသမီး100လောက်ကိုရွေးချယ်ခဲ့တာပါ
။ဒီအာဖဂန်မျိုးသမီးငယ်3ဦးကအမျိုးသမီးတွေအနေနဲ့ဘဝတစ်လျှောက်မှာတွေ့ရတဲ့အခက်အခဲတွေကိုဘယ်လိုကျော်လွန်မလဲဆိုတာကိုလမ်းပြဥဆောင်နိုင်ခဲ့သူတွေပါ။ Mafos ဟာအမျိုးသမီးကောင်းဆောင်မှုအရေးအတွေးအစီအစဉ်တစ်ခုကိုဥဆောင်ခဲ့သလိုနဝဘီဟာလဲ LinkedIn ဆိုတဲ့အမျိုးသမီးအဖွဲ့တစ်ဖွဲ့ကိုထူထောင်ခဲ့ပါတယ်။ဒါကိကတော့ မျိုးဆက်သစ်မိန်ကလေးတွေကိုကွန်ပျူတာပရိုဂရမ်ရေးသားနီးမျှဝေပေးနေသူပါဆေရာတခက်က
I'm very proud of that because I feel like
ကျွန်မကတော့ဂုဏ်ယူပါတယ်အမျိုးသမီးတွေအနေနဲ့ဤပညာလောကမှာပိုပြီးထိုးဖောက်ဖို့လိုပါတယ်
ရွှေပြောင်းချေချနေထိုင်သူအမျိုးသမီးတွေအဖြစ်နဲ့သူတို့ရဲ့အတွေ့အကြုံတွေကိုပြန်ဝေမျှဖို့လိုတယ်လို့လဲသူတို့သုံးဦးစလုံးကခံယူထားတာပါကြာမှလိန်ကွဲပြားတာဘဝအခြေအနေဘယ်တိုင်းမှမမွေးခဲ့တဲ့ဆိုရာရီယာကိုရှောက်ရမယ့်လမ်းကိုအဆုံးဖြတ်ပေးတာမဟုတ်ဘူးလို့လဲမြင်ကြပြီးကို့အနေနဲ့ဖြစ်ချင်တာတွေကိုအကောင့်ထဲဖော်ဖို့ဘယ်တိုင်းသာဒီပြင်ဆင်ထားတယ်လဲအပေါ်မှာသာမူတည်တာလို့ယုံကြည်ထားသူတွေလည်းဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်သူလော့စ်အိန်ဂျလိစ်မြို့မှာရှိတဲ့နာမည်ကျော်ဟောလိဝုဒ်လမ်းမကြီးပေါ်မှာဆိုရင်ရုပ်ရှင်တွေကလူစမ်းကောင်းတွေလူဆိုးတွေဆက်ရုပ်တွေအတိုင်းဝတ်ဆင်ပြီးလာရောက်လည်ပတ်ကြသူတွေကိုကြိုဆိုနှုတ်ဆက်ကြသလိုဓာတ်ပုံတွေလည်းတွဲအရိုက်ခံကြပါတယ်သူတို့တွေဟာဟောလိဝုဒ်ရုပ်ရှင်လုပ်ငန်းကြီးရဲ့အစိတ်ပိုင်းလည်းဖြစ်ပြီးအဲ့လိုဝတ်ဆင်ကြိုဆိုကြသူတွေထဲမှာနိုင်ဂျီးရီးယားနိုင်ငံသူတဦးလည်းပါဝင်ပါတယ်ဟောလိဝုဒ်လမ်းမကြီးပေါ်ရောက်တဲ့ဆိုရင်ပဲရုပ်ရှင်ဇာတ်လမ်းတွေထဲကဇက်ကောင်မျိုးစုံပုံစံဝတ်ဆင်ထားကြသူတွေကိုတွေ့ရမှာပါ။ခရီးသွားတွေအတွက်တော့သူတို့ဟာအလွယ်တကူတပ်ပုံတွေ့ရနေတဲ့ဟောလိဝုဒ်အကျော်မော်တွေလည်းဖြစ်ပါတယ်။အဲ့လိုဝတ်ဆင်ကြသူတွေထဲမှာအမေရိကန်အိတ်မက်ကိုအကောင့်တွေဖော်ခြင်းသူနိုင်ဂျီးရီးယားနိုင်ငံကအမကလည်းပါဝင်ပါတယ်။သူကတော့ရုပ်ရှင်ထဲမှာအချိန်ကိုလိုသလိုပြောင်းလဲယူနိုင်တဲ့ထူးခြားတဲ့ရုပ်ပြဇက်ကောင် Stone ပုံစံဝတ်ဆင်ထားတာပါ။
Some people they will come to you they don't know how to
တချို့ကဓာတ်ပုံလာရိုက်ပေးမယ်လေဘယ်လိုပုံစံမျိုးရိုက်ချင်လဲဆိုတာမသိပါဘူးအဲ့ဒါဆိုရင်သူတို့ရဲ့ကိုနေဟန်တာချစ်ကောင်လို့ခါကိုဘယ်လိုပုံစံထောက်ဘယ်လိုနေရမယ်ဆိုတာကိုပြပေးရပါတယ်သူတို့ဓာတ်ပုံရိုက်ပြီးတဲ့အခါမှာလဲပုံကိုကြိုက်တယ်လို့ကျမတို့အလုပ်ကလည်းအားကြကြပါတယ
်ဒါပေမဲ့လဲဒီလုပ်ငန်းခွင်မှာအခက်အခဲတချို့ရှိကြောင်းအမကာကပြောပါတယ
် More difficult is coming
ပြင်းထန်ချက်ကြီးကြီးမားမားနဲ့လာတာကပိုစိတ်ပင်ပန်းစေပါတယ်ပတ်စံတွေအများကြီးဝင်မယ်လို့မှန်းထားပေမဲ့လဲတကယ်တော့အဲ့လိုမဟုတ်ပါဘူး
သူတို့တွေနဲ့ဓာတ်ပုံလာရိုက်ကြသူတွေဟာအခမဲ့ဝန်ဆောင်မှုပေးနေကြတာပဲထင်နေတယ်လို့ဆိုပါတယ
်။ Brothers they don't like tipping. Do you have any tip for me?
Not at the moment.
ဒါပေမဲ့စိတ်ဓာတ်မကျပဲကို့ရည်ရွယ်ချက်အတိုင်းပန်းတန်ရအောင်ရှောက်လန်းဖို့အမကာကဆုံးဖြတ်ထားတာပါ။
I just feel that Hollywood is a place we are
dreaming. ဘယ်နဲ့ကြိုးစားရင်ဆိုရင်တော့ Hollywood ဟာအိမ်မက်တွေအကောင့်ထဲပေါ်လာတဲ့နေရာလို့ထင်ပါတယ်။တကယ်လို့သာအောင်မြင်ရင်ပဲဖြစ်ဖြစ်မအောင်မြင်ရင်ပဲဖြစ်ဖြစ်ကြိုးစားမယ်ဆိုရင်စိတ်ဓာတ်နဲ့လုပ်မယ်ဆိုရင်ပေါ့
တခါတည်းရင်အခက်အခဲတွေရင်ဆိုင်ရတဲ့အချိန်ဆိုရင်နိုင်ဂျီးရီးယားကသူ့မျိုးသားစီလှမ်းရင်ဖွင့်ပြတယ်လို့လဲအမကာကပြောပါတယ
် My husband is really encouraging me
ကျမမျိုးသားကတော့တကယ်ကိုအားပေးပါတယ်ကျမဒီဟောလိဝုဒ်မှာဗာလုပ်တယ်ဆိုတာကိုသူမသိပေမဲ့လည်းတဖြည်းဖြည်းတော့သိလာပါပါအဲ့ချိန်ကျရင်တော့ဒီမှာဗာရင်ဆိုင်ကြရတယ်ဆိုတာကိုပြန်ပြောပြမှာပါကျမဟာဗာမားရင်မှာလုံနေတာမဟုတ်ဖ ೇನೆ ခလေးရင်းနဲ့ကျမအတွက်အကောင့်ဆုံးလုပ်နေရပါဒီနေ့နေ့ကျရင်တော့အိမ်မက်တွေအကောင့်ထဲပေါ်လာမှာပါအဲ့ချိန်ကျရင်အားလုံးကိုစင်မြင့်ပေါ်ကနေကျမအတွေ့အကြုံတွေကိုပြန်မျှဝေသွားပါမယ်
။အောင်မြင်မှုပန်းနိုင်စီရှောက်လန်းနေတဲ့ကာလမှာတော့အမကဟာဟောလိဝုဒ်လမ်းမတွေပေါ်မှာဓာတ်ပုံတွဲအရိုက်ခံရင်ဘဝရည်တည်နိုင်ဖို့ကြိုးစားနေပါရခင်ဗျာ။ဒီတစ်ပတ်အစီအစဉ်မပြီးဆုံးခင်မှာသမရရဲ့သားလေးဖြစ်ကိုရိုင်းလေးသမရဖြစ်ခဲ့သူတယောက်အကြောင်းကိုပြောပြပေးခြင်းပါတယ်။အမေရိကန်သမိုင်းမှာဂျွန်အဲဒမ်စ်နဲ့John Quincy Adams တို့ဟာသမရအဖြစ်တာဝန်ယူခဲ့တဲ့တားဖတွေဖြစ်ပါတယ်။နိုင်ငံဖခင်ဖြစ်ခေါ်ဝေါ်ဂုဏ်ပြုခဲ့တဲ့ Senior Adams ဟာဒုတိယမြောက်အမေရိကန်သမရဖြစ်ပြီး1898ခုနှစ်ကနေ1800ခုနှစ်အထိသမရတာဝန်ထမ်းဆောင်ခဲ့ပါတယ်။ British တွေလက်အောက်ကနေလွတ်လပ်ရေးရပြီးနောက်ပိုင်းတားဖြစ်သူ John Quincy Adams ကတော့အရေးကြီးတဲ့တန်တမန်တာဝန်တွေကိုထမ်းဆောင်ခဲ့ပြီး1818ခုနှစ်သမရ James Monroe လက်ထက်မှာနိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့ပါတယ်။အဲ့နော်1825ခုနှစ်မှာ John Quincy Adams ဟာအမေရိကန်ပြည်ထောင်စုရဲ့6ရောက်မြောက်သမရဖြစ်လာခဲ့ပါတယ်ခင်ဗျာ
ကောင်းအောင်တင်ဆက်တဲ့သုတဆောင်လေအမေရိကန်သခင်ကန္တာကိုကြားခဲ့ရပါရှင်ခုတော့သိပ္ပံနဲ့နေပညာအစီအစဉ်မှာမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့လျက်စင်ပြီးမလုံလောက်မှုပြဿနာအကြောင်းမြန်မာစွန့်အင်ဝန်ကြီးဌာနကဒုဝန်ကြီးဟောင်းဦးမော်တာထွေကိုမေးမြန်းပြီးတော်ခင်မျိုးသက်ကသိပ္ပံနဲ့နေပညာအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်
မြန်မာနိုင်ငံမှာပြည့်စင်ပြီးမလုံမလောက်ဖြစ်နေရတာဟာဘာကြောင့်ပါလဲ။ဒါကိုဖြေရှင်းဖို့အတွက်ဘယ်ကစပြီးလုပ်နိုင်မလဲဆိုတာနဲ့ပတ်သက်ပြီးစွန့်ရင်ဝန်ကြီးဌာနဒုဝန်ကြီးဟောင်းဦးမော်တာထွေးရဲ့အမှုကိုကြည့်ရအောင်ပါ။ပြည့်စင်တာအကို တွန်းထွက်လောင်စာတွေဖြစ်တဲ့ရေနံသဘာဝတန်းွေကြောင့်မီးသွေးနဲ့နျူကလ িয়ার စွမ်းအင်တွေကနေထုတ်ယူနိုင်တယ်လို့နေလေရေဇီဝနဲ့ဘူမိမြေရင်းအပူတွေကနေလည်းထုတ်ယူနိုင်ပါတယ်မြန်မာနိုင်ငံမှာလျှက်စစ်ထုတ်ယူနိုင်တဲ့အလားအလာရှိတဲ့စွမ်းအင်အရင်းမြစ်တွေရှိနေရတဲ့မထုတ်နိုင်တာတွေထုတ်နိုင်တာကြတော့လည်းမသုံးနိုင်ဖြစ်နေတာတွေကြောင့်ကဘာမာသမကအရှိတောင်အာရှမှာတော့တဦးချင်းစွမ်းအင်သုံးဆွဲနိုင်တဲ့ပမာဏအနည်းဆုံးဖြစ်နေရတာပါ
အဓိကတော့လေယာစစ်တာအားနည်းနေရတာ။အမဂက်ကထွက်တယ်ပေါ့ဗျာ။ကိုယ်နိုင်ငံမှာလည်းတိုးရင်လည်းပူရှံပါတယ်။ဒါလည်းလေကျွန်တော်စာချုပ်တရားလည်းရှိထားတာဟာဒီတော့ကိုကြီးလည်းတုံးလို့မရတော့နိုင်ငံညာငွေလည်းရအောင်ဒါလောက်ရတဲ့သဘောရှိတော့မထွက်ဘူးလည်းမဟုတ်ပါဘူးထွက်ပါလေ။အဲနောက်တစ်ခုကြတော့ကျွန်တော်ကခေတ်ဆက်ဆက်အကြအတီးနဲ့မျိုးစုံနဲ့ဂျုံနဲ့ရတော့ဒီလေယာစစ်ကိုအထူးအားလုံးမဆိုင်နိုင်ဘူးဗျာ။ဒီဘက်ချက်ကိုမကြည့်ပြီးနိုင်တော့တနိုင်ငံလုံးရဲ့အိမ်တော်စုရဲ့38ရာခိုင်နှုန်းလောက်ပဲကျွန်တော်ကတအားပေးနိုင်သေးတယ်ဗျ။အခြေတော်အားကြမှာ38ရာခိုင်နှုန်းပဲပြည်သူတအားရတယ်ဆိုတာမြန်မာနိုင်ငံတနိုင်ငံလည်းပြန်တော့တယ်ဗျ။တနိုင်ငံလုံးမှလည်းပြန်ကြည့်ရင်ဒီအခြေတော်အားရှာထဲမှာ38ရာခိုင်နှုန်းပဲလျှက်ပြစ်လွှမ်းခြုံနိုင်တယ်။နောက်တစ်ခါလူတူချင်းပြန်ကြည့်ရင်လည်းအခြေတော်အားရှာမှာအနည်းဆုံးတရားပြောင်မှာတနည်းကိုယူနစ်140 150 160ပဲတုံးနိုင်သေးတယ်ဒါတွေကအခုမှဖြစ်တာမဟုတ်ဘူးဗျပြီးခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာတည်းကဒီအကြက်တီးတွေကတော့ဇက်တိုက်ဖြစ်နေတာဗ
ျမြန်မာနိုင်ငံရဲ့ဒီအကြက်တဲဟာစွန့်ရင်အကြက်တဲမဟုတ်ဘဲလျှက်စစ်ဓာတ်ပေးဖို့မလုပ်နိုင်တဲ့အခက်ခဲတွေလည်းကောက်ချက်ချပါတယ်အဲ
ကျွန်တော်တို့အဓိကပြဿနာတက်နေတာကတော့တကယ်အမားကန်နိုင်ငံမှာလောက်ရမှာကဒေနုံတက်တာတဲ့ဓာတ်ရဖို့ဆိုလို့ရှိရင်ဒီအလျက်စစ်ပြီးပေါ်ကျော်သွားတဲ့နိုင်ငံမှာဒီအလျက်စစ်ကိုဥတည်ပြီးတော့ဖိလို့ရမှာဗျ။ဒီအလျက်စစ်ကိုလည်းဒီသဘောပေါက်ရင်ဒိမ့်လေးသမားတွေကတော်တော်ပြန့်ခွက်တယ်ဗျ။တချို့လည်းပဲရန်ကုန်ကနေပြီးတော့ကိုနေရီကိုချင်းပြီးတော့ကိုရွာသူရွာသားတွေကိုစီယုံပြီးတော့ကတ်မဲ့ဖို့တွေပါလုကြကြည့်ကြနေဆိုတော့အဲ့တော့နိုင်ငံတော်ကလည်းကျော်လည်းပြည်သူချင်းချင်းချင်းချင်းချင်းချင်းနဲ့သူကစီယုံနေရတယ်လို့ဖြစ်တာဗျ။နောက်တစ်ချက်ကြတော့ဒုတိယဇေနုံအသက်သာဆုံးဖြစ်တဲ့ဂျာအောင်မြန်မြန်လေးထုတ်နိုင်တဲ့ကြောင်မီးတွေကြလည်းပဲဒီလိုပဲရ။ကြောင်မီးတွေကိုမျိုးစုံစုံနဲ့ကြောင်မီးတွေလို့လို့ရှင်မဲ့လူတွေအကုန်သိကုန်မဲ့ပုံစံမျိုးအခုကပြေးပြီးတော့မြန်မာနိုင်ငံမှာကျန်းနေရဗျ။အမှန်ကတော့တာဝန်ကျင်နိုင်ငံတွေရောဖွံ့ဖြိုးပြီးနိုင်ငံတွေရောအမေရိကန်ရုရှားနောက်ဆုံးမဲ့ဂျာမနီအိန္ဒိယထိုင်းနိုင်ငံဗီယက်နမ်ပြည်ယုတ်အကုန်လုံးကကြောင်မီးတွေမပါဘဲနဲ့လျှက်စစ်ဓာတ်ပေးလို့မရဘူးရ။သူတို့အကုန်လုံးကြောင်မီးတွေသုံးပြီးတော့လျှက်စစ်ဓာတ်ပေးတာပဲ။ဒါပေမဲ့သူတို့မှရန်လျက်စစ်ရှိရင်လည်းရန်လျက်စစ်ကိုအမာခံထားတာပဲ။ဒါနဲ့ဒီနိုင်ငံတွေမှာဖွံ့ဖြိုးလာတဲ့ခါကျတော့ဗာနဲ့ထပ်ချင်းရှင်းအောင်ဆိုတော့နျူကလ িয়ার နဲ့ထပ်ချင်းရှင်းလိုက်ကြဗျ။အဲ့တော့သူတို့ကသူတို့ကစားလို့ရတာပဲဗျ။ကျွန်တော်နိုင်ငံကျနျူကလ িয়ার ဘိုင်းကျလည်းကျွန်တော်ကအလန့်အနေနဲ့ကျဲနေကြလို့ဖြစ်တယ်။နောက်တစ်ခါကိုယ်ကအရင်းအမြစ်တွေကလည်းဒီရလျက်စစ်တွေလည်းပေါ်ကျော်သွားရဲ့ဒါနဲ့ကျွန်တော်ကမလုပ်နိုင်တာ။နောက်တစ်ခါကြောင်မှုတွေကျလည်းပဲကျွန်တော်အနီးပတ်ဝန်းကျင်နိုင်ငံတွေကလည်းရောအင်ဒိုနီးရှားတို့ဩစတြေးလျတို့ကလည်းဝယ်သွင်းလို့ရှိရင်ပင်လယ်ကူးတင်ပေါ်က၂ရက်၃ရက်ဆိုရှင်တန်းချင်းကောင်းသိမ့်နဲ့ဖြီးပြီးတော့ကျွန်တော်ရောက်လာပြီးတော့ပင်လယ်တန်းဦးတန်းမှာစေုံလေးပြဲပြီးလေလို့ရတာလေးလည်းပဲကျွန်တော်တို့မလုပ်နိုင်ဘူးအဲ့တော့နိုင်ငံကစွန့်ရင်အကြအတီးဖြစ်တာမဟုတ်ဘူးကြအဓိကကတော့အဲ့စွန့်ရင်အကြအတီးရဲ့အောက်ကကျွန်တော်ရဲ့ချစ်မှာအဲ့လိုကန့်ကွက်တာတွေပြုလာတွေဘာတွေကကျွန်တော်တို့နိုင်ငံဖုံမျိုးရိုးအများကြီးနှောက်ယှက်ဖြစ်နေတာက
ြဒီလိုအကြတဲ့တွေရှိနေတာကြောင့် LNG လို့ခေါ်တဲ့ရေနံတန်းဝင်ရေကိုတင်သွင်းပြီးဓာတ်အားထုတ်ဖို့အတွက်စီစဉ်လာရတယ်လို့ပြောပါတယ်
ဒီတော့ခံအစိုးရလည်းဒီပြည်သူရဲ့ဆန္ဒကိုလည်းပဲအလေးနဲ့ထားတဲ့အနေနဲ့ရှောင်သိမ်းပြီးတော့သူလုပ်တဲ့ခါကျတော့သူဘာလို့စဉ်းစားလို့တော့ LNG ကိုပြန်တင်သွင်းပြီးတော့ရန်ကုန်ဓာတ်အစ်စက်ဦးနေကိုအဖြစ်နဲ့သုံးမယ်လို့ပြောတဲ့ခါကျတော့အဲ့ LNG ကမဂါဝတ်3000ကျော်ကို3နှစ်လောက်အတွင်းသူကလဲအောင်လုပ်မှာကတော့အဲ့တော့ပြည်သူတွေကတော့ဓာတ်ကဈေးကြီးကြီးပေးပြီးတော့မှတော်တော်ဖြစ်သွားပြီအဲ့တော့ဆိုတော့တော့ဈေးသက်သာတဲ့ဟာတွေကိုကျွန်တော်ကပြည်သူတွေကကန့်ွက်တော့အခုပြည်သူတွေကဈေးကြီးကြီးနဲ့အဲ့မောင်းမဲ့ LNG ကိုတစ်ဖြစ်လဲပေါ့ဗျာ LNG ရောက်ဝယ်သွင်းရမှာဗျာ၃နဲ့၄နဲ့အတွင်းမှာအဲ့ဆက်ရုံကမဂါဝတ်3000ကျော်လောက်ကြီးဝင်လာမယ်ဆိုတော့ပြည်သူတွေကအဲ့ဒီနောက်ပိုင်းမှာတော့အတော်လေးကိုဓာတ်ကဝင်ပြီလေဗျာဒါပေမဲ့ပြည်သူတွေဓာတ်ကဝင်ပြီရဲ့လို့ပြောရင်ပြည်သူတွေကိုကျွန်တော်တို့ကနိုင်ငံတော်အစိုးရကိုမပြီအောင်ဆိုပြီးတော့ subsidize ကျော်ဗျာကြားခံပြီးတော့နိုင်ငံတော်ကအရှုံးခံမယ်လို့ပြောလိုက်ကြတော့လေနိုင်ငံတော်ပတ်စံဆိုတာလည်းပြည်သူပတ်စံဗျာပြည်သူပတ်စံဆိုတာလည်းပဲတခြားဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်မဲ့ပတ်စံတွေကိုဒီလေးအစ်အရှုံးထဲမှာကျွန်တော်တို့ကလာပြီးတော့ခုလိုဖြစ်တော့ဖွံ့ဖြိုးရေးတွေပါကျွန်တော်ကကလေးဖြစ်တဲ့သဘောအားလုံးကချိန်ချက်နေတာပေါ့ဗျာဒီအဲ့လိုယတနာလေးတွေရှိနေကြကြနိုင်ငံမှာလ
ေ LNG ကနေလျှက်စစ်ထုတ်ဖို့လုပ်ရတဲ့အစီအစဉ်ကဘယ်လောက်ကြာကြာသုံးဖို့စီစဉ်နေတာပါလဲ
ဒီထွက်တဲ့နိုင်ငံတွေကကျက်ကျဲသုံးပါလေကျက်မထွက်တဲ့လူတွေက LNG ဝယ်သုံးတာဗျာကလေးကြီးဆိုတာ gas ကို pressure ပေးပြီးတော့အေးခံပြီးတော့စင်ပေါ်ကြီးနဲ့ဆဲလာပြီးတော့ဒီကြတော့ပြန်ပြီးတော့မှ gas ပြန်လောက်လာအဲ့တော့ဈားထဲမှာဆိုအဆင့်ကြီးကဒီ gas ကနေအေးကြီးလောက်တဲ့အေးကနေဆဲလာတဲ့အေးဆဲလာကြီးမှာအေးကိုချ gas ပြန်လောက်တယ်ပြီးတော့မှကျွန်တော်မောင်းနေပေါ့ဗျာ
အဲ့ဒါဘလို့နိုင်ငံလေးတွေကသုံးတာလဲဆိုဥမာဂျပန်လို့ပေါ့ဗျာသူနိုင်ငံမှာ jet အလုံးလောက်မရှိလို့ဒီ LNG ဝယ်သွင်းနေတယ်ဗျာမြန်မာနိုင်ငံမှာ jet ကရှိပါတယ်ဒါပေမဲ့အရင်တော့ချုပ်ဖြစ်တဲ့စာချုပ်တွေကလည်းရှိနေတော့အခုချိန်မှာစာချုပ်ကတန်းပြင်ဖို့ဆိုလည်းမလွယ်ဘူးပေါ့ဗျာနောက်ပြတူးနေတဲ့ jet သွင်းလေးကလည်းပဲနောက်ပြ9နှစ်6နှစ်မှာဘာမှမပြီးဘူးပေါ့ဗျာ jet ဆိုလည်းပြေကြတဲ့အမျိုးမဟုတ်တော့မပြီးတော့ jet ထုတ်လို့မကြနေတဲ့သွင်းလေးတွေကမှအစားထိုးဖို့လိုပါလို့ဆိုတာကရှိတော့ဒါကယာယီစီစဉ်ပေါ့ဗျာ9နှစ်တန်း9နှစ်10နှစ်တန်း10နှစ်ပေါ့ဒါ LNG ဝယ်သွင်းပြီးတော့နောက်ကျရင်ကျွန်တော် jet လာရင်ပြည့်စုံမှာ
ပါဗျာအခုလိုယာယီဖြည့်ရှင်းတဲ့နေ့ကထုတ်လုပ်မှုဇယိတ်မတက်တာတဲ့အတွက်လျှက်စစ်ဓာတ်အားကပိုးလာနိုင်ပါတယ
်ဒီလိုဓာတ်အားကတာမြင်တာအောင်ပြောရလို့ရှင်တော့ရေလျှက်စစ်က9ဆင့်ခွဲ6ဆင့်ဒီယူနစ်ကိုထုတ်လုပ်မှုဇယိတ်ကြတယ်ကြောင်မီတို့ရ9ဆင့်သာတာအဲ့လိုအချိန်မှာကျွန်တော် LNG နဲ့မောင်းမယ်ဆိုလို့ရှင်9ဆင့်လောက်ဖြစ်သွားတော့ဒီယူနစ်ကို6ဆင့်9ဆင့်လောက်နဲ့ထုတ်ရမယ်ဓာတ်အားကို9ဆင့်လောက်ထုတ်တဲ့ဓာတ်အားဖြစ်တော့2ဆင့်ဆိုရင်ဒီမြန်မာနိုင်ငံမှာပေါက်တဲ့ဈေးဒေါ်လာ1400လောက်နဲ့တွက်ရင်တစ်ဆင့်ဆိုရင်14ကျပ်တော့တီယူနစ်ကို28ကျပ်လောက်ကွာသွားရတဲ့ကြောင့်မလို့ပြည်သူကကတိကအောင်ဖြစ်တော့မှာပဲသိရတယ်။ဒါမို့လို့ကျွန်တော်တို့ပြောနေတာကရန်လေးအစ်ကိုလည်းအခြေခံလုပ်ပါ။တောင်မီတွေကိုလည်းလက်မလို့လိုက်ပါနဲ့။ဘာလို့ဆိုတော့ LNG ကြီးပဲလုပ်လို့ရှင်တဲ့ဈေးတွေတအားကြီးတော့မှာဒီလို LNG လည်းအတင်းတင်းတော့လုပ်ပါ။ဘာလို့ဆိုတော့မကြခင်ဈေးဆက်တာတွေညှော်လာတာရဲ့နောက်ဆုံးနိုင်ငံဈေးကဖက်ဖွက်လာလို့ရှင်လည်းအစင်းချင်းဖြစ်အောင်ရဲ့ဆိုတော့ LNG နဲ့ဝယ်သွင်းပြီးလုပ်တာတွေမှာလည်းဒါလုပ်ခြင်းလေလို့လည်းကျွန်တော်ကဒီစားပါလို့ဒါနဲ့ရှင်းပြပြီးပြောပါမယ
်။နောက်တစ်ပတ်မှာတော့လျှက်စစ်ဓာတ်အတွက်အမကန်ဖြစ်နေထားနိုင်မယ်ရည်ရသုံးလျှက်စစ်ထုတ်လုပ်နိုင်တာကိုပြောပြပေးပါမယ်ဆိုတာတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ
တို့ခင်မျိုးတက်ရသိပ်ပန်းတဲ့နေပညာအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်ဒီလိုအစီအစဉ်ကိုအခုလိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပေးနေပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေနေ့မနက်ပိုင်းမှာနားဆင်နိုင်ပါတယ် VOA ကနေအခုအတန်းလွှင့်နေတဲ့တနအီစာအစီအစဉ်အလုံးကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနေ့7:00နာရီအထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်အခုတော့ကြန့်ရှင်နေတဲ့အချိန်တွင်နောက်ဆုံးရသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးပါဦး
ပြည်နယ်ငံကတွင်းကုန်တွေအပေါ်အမေရိကန်ပြည်ထောင်စုကဒေါ်လာဘီလီယံနဲ့ချီအခွန်တိုးမြင့်ကောက်ခံဖို့ဆုံးဖြတ်လိုက်တဲ့အတွက်သူတို့အနေနဲ့လဲတံပြန်အခွန်ကောက်ခံမှုတွေမဖြစ်မနေလှုပ်ဆောင်မဲ့အခြေစိုက်ခဲ့ကြောင်းတရုတ်အစိုးရကဒီကနေ့ပြောကြားလိုက်ပါတယ်တရုတ်ကွန်ပီစီပေါင်း800ကျော်ကိုအခွန်2500ခန့်လုံးတိုးမြင့်ကောက်ခံဖို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်အဲ့ဒီအခွန်ကောက်ခံမှုတွေဟာတောက်ကြနေမှာစတင်အသက်ဝင်ပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေယိုဟာမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်အဆုံးသတ်ရေးဆွေးနွေးဖို့မြောက်ကိုရီးယားနိုင်ငံကိုနေ့ရက်ကြာခီးအဖြစ်ရောက်ရှိနေပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အူဟာသူ့ရဲ့နျူကလ িয়ার အစီအစဉ်တွေအတွက်အခြေခံအဆောက်အုံတည်ဆောက်မှုတွေဆောက်လုပ်နေတယ်ဆိုတော့အမေရိကန်ထောက်လိုက်တဲ့တဲ့နေထွက်ပေါ်နေချိန်မှာပဲဝန်ကြီးပွန်ပေယိုအခုလိုမြောက်ကိုရီးယားကိုရောက်ရှိနေတာပါမြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်လိုအပ်တဲ့အကူအညီနဲ့အခြေခံအဆောက်အုံတွေတည်ဆောက်နိုင်ဖို့ဒုက္ခသည်တွေကိုလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအာရှဖွံ့ဖြိုးရေးပိုင် ADB ကဒေါ်လာတန်100ကူညီထောက်ပံ့ဖို့အတည်ပြုလိုက်တဲ့အကြောင်း ADB ကဒီကနေ့ပြောဆိုလိုက်ပါတယ်ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေကြောင့်ပြီးခဲ့တဲ့နှစ်ဩဂုတ်လကစလို့မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခသည်9သိန်းကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကော့စစ်ဘဇာဒုက္ခသည်စခန်းတွေထဲမှာစုပြုံရရှိနေကြတာကြောင့်ဒီဒုက္ခသည်စခန်းတွေစီမံခန့်ခွဲရမှာဘင်္ဂလားဒေ့ရှ်အစိုးရအတွက်စင်ခုံမှုတွေကြုံတွေ့နေရတယ်လို့ကုလသမဂ္ဂနဲ့အကူအညီပေးရေးအဖွဲ့တွေကပြောဆိုနေကြတာပါရုရှားနိုင်ငံမှာကျင်းပနေတဲ့2018ခုနှစ်ကမ္ဘာဖလားควอเตอร์ဖိုင်နယ်ပွဲစဉ်တွေရဲ့ဒီကနေ့အတွက်ပထမပွဲစဉ်ဖြစ်တဲ့ပြင်သစ်နဲ့ဥရုဂွေးအသင်းတို့ရှင်ပြိုင်ကစားနေကြတာမှာပြင်သစ်က2-0ဂိုးမရှိနဲ့ဥဆောင်နေပါတယ်။ပြင်သစ်နဲ့ဥရုဂွေးအသင်းတို့ကမ္ဘာဖလားမှာ3ချိန်တွေ့ဘူးပြီးဥရုဂွေးကတပွဲနိုင်ပြီး2ပွဲသေးကျထားပါတယ်။ဒီကနေ့အတွက်ဒုတိယပွဲစဉ်ကတော့ဘရာဇီးနဲ့ဘယ်လ်ဂျီယံအသင်းတို့မကြခင်မြန်မာစံတော်ချိန်ည12နာရီခွဲမှာကစားကြမှာပါ။ဒီအသင်းနဲ့အသင်းဟာလည်းအရင်က4ချိန်တွေ့ဘူးပြီးတော့1963ခုနှစ်မှာဘယ်လ်ဂျီယံကတချိန်နိုင်ဘူးပြီး2002ခုနှစ်အပါအဝင်ကျန်တဲ့3ချိန်မှာဘရာဇီးကနိုင်ထားပါတယ
်။တရင်အချင်းချက်ကိုကိုစော်ဝင်းလိုင်းကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ VOA American အတန်ရဲ့စနေနေ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီနဲ့9နာရီအထိမနက်6နာရီနဲ့9နာရီအထိလိုင်းဒိုမီတာ24 40 51တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမှာရှင်လန်းပါစေရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလာပါ
This program has come to you from the Voice of America, Washington. Welcome.